Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်ပြည်ထောင်အမေရိကန်တိုင်းရဲ့2019ခုနှစ်စက်တင်ဘာလ14ရက်ကြာတာပြည်နေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေကြားရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်ပြည်ထောင်စုကလေးဘွားမှာတရားမဝင်ရောက်လာကြတဲ့သူတွေကိုအကာအကွယ်ပေးမယ့်စီစဉ်တဲ့ဖက်တယ်လို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေနဲ့သဘောတူညီမှုရလုံနေပါဖြစ်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီးမငင်းခြေနေနဲ့ဖက်တယ်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျော်ရေးကောင်စီကလည်းစိုးရိမ်ကြောင်ပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်တဲ့သူကြီးညာပြေးတော့မှာပါ
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဖို့အခုညီလိုနေတဲ့သူတွေကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ဥရောပသမဂ္ဂအဖွဲ့ကမြမအစိုးရကိုတောင်းဆိုလိုက်ပါတယ
် First immediate priority end the tensions the violence de-escalate violence must stop immediately human rights must be respected by
ဥရောပသမဂ္ဂရဲ့နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲရဲ့ဒီကနေ့ဥရောပလွှတ်တော်မှာပြောကြားချက်နဲ့အတူနားဆင်ရမှာဖြစ်သလိုကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မနေ့ကတကပိတ်ဆွေးနွေးပွဲပြီးရခိုင်ရေးအထူးစိုးရိမ်ကြောင်းကြေညာချက်ရခိုင်ဒေသတွင်းတည်ငြိမ်အေးချမ်းရေးမြန်မာနိုင်ငံကအသိမှတ်ပြုထားတဲ့အကြံပေးကော်မရှင်နှစ်ဖွဲ့ရဲ့အကြံပြုချက်တွေကိုအခြေခံပြီးအကောင့်ထဲပေါ်ဖို့စတင်နေပါပြီ။တခါရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုလည်းပြောပြပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုကလေးဘွားမှာတရားမဝင်ရောက်လာကြပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြဖြစ်ခဲ့တဲ့သမ္မတဘရက်အိုဘားမားလက်ထက်ကဥပဒေအရနေရက်ပြန်မပို့ဖို့အကောက်အွယ်ပေးထားသူတွေနဲ့ပတ်သက်ပြီးသဘောတူညီမှုရလုံနေပါအခြေအနေကိုရောက်ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲပြောလိုက်ပါတယ်။သမ္မတထရန့်ကတော့ DCA လို့ခေါ်တဲ့အစီအစဉ်နဲ့ပတ်သက်ပြီးအထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့အပေးအယူဆက်ဆက်ခဲ့တာမရှိတဲ့အကြောင်းကြာသပတေးစောင်းမှာပဲတူတာလူမှုကွန်ရက်ကနေပြောဆိုခဲ့ပြီးတိတ်မချခင်မှာအခုလိုပြောလိုက်တာပါ။နေဆက်လူညွှန်းကိစ္စမှာလည်းအပြန်အလှန်လက်ခံသဘောတူဖို့လိုအပ်တယ်လို့မဲခွဲဆုံးဖြတ်ဖို့လည်းလိုလိမ့်မယ်လို့ပြောဆိုခဲ့တာပါ။နေဆက်တတိုင်းခံရမယ့်အစီအစဉ်ကိုဆက်လုပ်သွားမယ့်အကြောင်းလည်းပြောဆိုခဲ့တယ်လို့တမန်ရွေးကောက်ပွဲမဲဆော်စဉ်ကာလတစ်ချောင်းလုံးဝေဖန်ခဲ့ပြီးပြည့်ပြတ်ဖို့ဂရုပြုထားတဲ့ DCA အစီအစဉ်မှာအကျုံးဝင်သူတွေကိုအားပေးတဲ့သဘောထားတွေကိုလည်းပြောဆိုသွားခဲ့တာပါ။ DCA လို့ခေါ်တဲ့အစီအစဉ်မှာတော့မှတ်ပုံတင်စင်းသွင်းထားသူ၈သိန်းကိုကာကွယ်ဆက်ရှောက်မှုတွေချက်ချင်းပေးနိုင်မှုသဘောတူညီမှုရခဲ့တဲ့အကြောင်းအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Nancy Pelosi နဲ့ထက်ထက်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကသမ္မတနဲ့ဗိုလ်ထုနေညမှာတွေ့ဆုံပြီးပြောဆိုထားကြတာပါ။အစီအစဉ်မှာတော့နေဆက်လူညင်းကိစ္စတွေပေါဝင်မှဖြစ်ပေမဲ့သမ္မတ Trump ကလူလားနေသလိုအမေရိကန်နဲ့ Mexico နေဆက်မှာတတိုင်းကာယမဲ့အစီအစဉ်ကိုထည့်သွင်းမထားဘူးလို့လည်းအတက်ကဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကပြောဆိုထားကြပါတယ်။
အမဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်ဖို့နဲ့မုံတိုင်းတန်တင်ခံရသူတွေနဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ဖလော်ရီဒါအနောက်တောင်ပိုင်းဒေသကိုသွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမုံတိုင်းဗဟိုချက်ဖြတ်တန်းခဲ့တဲ့ဖို့မီယာနဲ့နက်ပယ်မြို့တွေကိုလည်းသွားရောက်မှာပါ။အမဟာရီကိန်းကတော့နောက်ပိုင်းမှာဖလော်ရီဒါအနောက်ပိုင်းကိုရွေ့ရှားသွားခဲ့ပြီးလေပြင်းမုန်တိုင်းနဲ့မိုးသည်ထန်မှုတွေနဲ့အတူနောက်ဆက်တွဲရေကြီးမှုတွေလည်းကြုံခဲ့ရပါတယ်။ဖလော်ရီဒါပြည်နယ်ကိုတော့ကပ်ဘေးတန်တဲ့ဒေသအဖြစ်သမ္မတကကြေညာထားတဲ့အတွက်ဗဟိုအစိုးရရဲ့ရေးပေါ်ရမုံငွေအကူအညီတွေမြန်မြန်ဆန်ဆန်ရရှိနိုင်မှာပါ။ပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်တော့မှဖြစ်ပေမဲ့ဖလော်ရီဒါပြည်နယ်နဲ့ကာရေဘီယံဒေသကကျွန်းနေအတော်များများကိုပါဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးမှုတွေကိုပြန်လည်ထူထောင်ရေးဟာအချိန်ယူရနိုင်တယ်လို့လည်းတာဝန်ရှိသူတွေကသတိပေးကြပါတယ်။ဖလော်ရီဒါပြည်နယ်ရဲ့30ရာခိုင်နှုန်းလျှက်ရှင်ပြီးပြတ်တောက်နေတဲ့အတွက်မီးပြန်ရာရေးဟာဦးစားပေးကိစ္စဖြစ်နေပြီးလျှက်ရှင်ပြီးအပြည့်အဝရနိုင်ဖို့ကတော့သတင်းပတ်တွေနဲ့ချီကြမြင့်နိုင်ပါတယ်။ဖလော်ရီဒါပြည်နယ်ဟော်လိုဟုတ်မြို့ကတက်ကြီးရွယ်အိုဆောက်ရှောက်ရေးဂေဟာတစ်ခုမှာလဲလူ၈ဦးသေဆုံးမှာလျှက်ရှင်ပြီးပြတ်တောက်ရာကလေအေးဆက်တွေမှာဖွင့်နိုင်တာကြောင့်ဖြစ်ခဲ့ရတာလားဆိုတာကိုတော့အာဏာပိုင်တွေစုံစမ်းနေပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရစ်စကော့ကတော့ဒီဖြစ်ရပ်ကိုရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးဖို့ပြောဆိုခဲ့တယ်လို့တခြားဂေဟာတွေအလုံးကိုစစ်ဆေးဖို့လည်းညွှန်ကြားထားပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံရှိပိုင်းကမတိမငိမ့်အခြေအနေတွေကြုံရတဲ့ခုနပြည်နယ်မှာဖက်စစ်ခံထားတဲ့အရသားများကို IS အကြမ်းဖက်ဖွဲ့ကခေါင်းဖြတ်တတ်လိုက်ကြောင်းပြည်နယ်ဆိုးရတာဝန်ရှိသူတွေကဒီကနေ့ပဲတီးပြပြောဆိုလိုက်ပါတယ်။အဆိုရနဲ့ပတ်သက်စွန့်နေမှုရှိတဲ့အရသားများတပ်ဖြတ်ခံရမှုဟာမနုဂျီခိုင်မှာလူငယ်အနေအကဖြစ်ပွားခဲ့တယ်လို့လည်းပြည်နယ်အုပ်ချုပ်ရေးမှူးဝါဟီဒူလာကာလီမန်ဆိုင်က VOE ကိုတီးပြပြောဆိုခဲ့တာပါ။အာဖဂန်နိုင်ငံကိုရာဇန်ပြည်နယ်က IS ဆိုရောက်ဖွဲ့ခွဲကတော့အသက်ခံရသူတွေအမေရိကန်တရှိတွေဖြစ်ကြောင်းစွပ်စွဲထားပြီးတပ်ဖြတ်မှုကသူတို့လက်ချက်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဝယ်မှုတွေခံရတဲ့အမေရိကန်ရဲ့ခွင့်တန်းမှုအချင်းစခန်းကအချင်းသားတွေလိုဝတ်စုံတွေကိုဝတ်ပေးထားတဲ့တရားခံနေရတဲ့ဓာတ်ပုံတွေကိုလည်းစီးရဲအခြေဆိုင် IS အချင်းဖက်အဖွဲ့ရဲ့ website ကနေဖော်ပြခဲ့တာပါ။ IS အချင်းဖက်အဖွဲ့ရဲ့အစိမ့်မြင့်ခေါင်းဆောင်တူဖြစ်တဲ့ Morvi Abdul Rahman ရှိရာနေရာကိုစုံစမ်းထောက်လန်းနေတဲ့အကြောင်းအသက်ခံရသူတွေကဝန်ခံခဲ့တယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းအတူတစ်ခုကိုလည်းလက်ကင်ဖုန်းကနေဖြောင့်ဝေခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ် IS အဖွဲ့ရဲ့အစိမ့်မြင့်ခေါင်းဆောင် Rahman ကတော့စစ်သွေးကြွတွေကောင်းဖြတ်ဆက်ခဲ့တဲ့ဒေသမှာပဲမကြသေးရင်ကအမေရိကန်ရဲ့မောင်းသူမဲ့ drone ရင်နဲ့တိုက်ခိုက်မှုတွင်တခြားစစ်သွေးကြွနှုံးနဲ့အတူသေဆုံးခဲ့တာပါ။ဟောဂူလာ10ရက်နေ့ကလေကြောင်းတိုက်ခိုက်မှုတွင် IS အချင်းဖွဲ့ဖွဲ့ရဲ့အစိမ့်မြင့်ခေါင်းဆောင်အများပြားသေဆုံးခဲ့ကြောင်းလည်းအမေရိကန်စစ်တပ်ကကြေညာချက်ထုတ်ပြန်ပြောဆိုထားပါရယ်။
အီရန်နိုင်ငံတောင်ပိုင်းမှာပြစ်ခတ်မှုတွေနဲ့ကားဘုံးထောင်တိုက်ခိုက်မှုတွေကြောင့်လူ90ထက်မနည်းသေဆုံးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကဒီကနေ့ပြောဆိုပါတယ်။ဒီကပြည်နယ်မြို့တော်နာဆရီယာအနီးဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းလူပေါင်း80ကျော်ဒဏ်ရာရခဲ့ပါတယ်။လုံခြုံရေးဂိတ်တစ်ခုအနီးဖောက်ခွဲရေးပစ္စည်းတွေတင်လာတဲ့ကားနဲ့အသေးခံတိုက်ခိုက်ပြီးတဲ့နောက်စစ်သွေးကြွတွေကစားတောက်ဆိုင်တစ်ခုကိုပြစ်ခတ်ခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုအတွက်ဘယ်သူကမှသူတို့လက်ချက်ဆိုပြီးလက်တလော့ကြီးညာတာမရှိသေးပေမဲ့အီရန်နိုင်ငံကရှီယာမွတ်စလင်တွေအပေါ်အကြီးအကျယ်တိုက်ခိုက်မှုတွေမှာ IS အစွန်းရောက်စစ်သွေးကြောအဖွဲ့ကသူတို့လက်ချက်ဆိုပြီးကြေညာလေးရှိပါတယ်။တိုက်ခိုက်မှုဖြစ်ခဲ့တဲ့ဒီကာပြည်နယ်ဟာရှီယာမွတ်စလင်တွေအများဆုံးနေထိုင်ပြီးဘဲကရက်မြို့တော်အရှိတောင်ဘက်ကီလိုမီတာ320အကွာမှာတည်ရှိပါတယ်ရှင
်။ UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239 လိုက်ဒိုမီတာ25 kHz 1196 လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြတာပင်နဲ့ညဘက်တဲ့နေကိုဆက်လက်ကြီးညာနေပါရဲ့မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတိမငြိမ်းအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျွေးကောင်စီကလည်းစိုးရိမ်ကြောင်ပြောလိုက်ပါရဲ့ရိုဟင်ဂျာမွတ်စလင်တောင်ပုံတပုံလောက်ထိထွက်ပြေးနေရတာလူမျိုးပြောင်းအောင်လောရောက်နေတာကြောင့်မြန်မာစိုးရိမ်အနေနဲ့ဟန်တားဖို့လိုနေပြီလို့လည်းကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုကွတရက်စ်ကတိုက်တွန်းလိုက်တာပါမြန်မာစိုးရိမ်တာဝန်ရှိသူတွေအနေနဲ့စစ်စင်ရေးကိုစံငံပြီးအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့နဲ့တိုက်ပြည်ကထွက်ပြေးသွားသူတွေပြန်လာနိုင်ခွင့်ရှိဖို့ကုလသမဂ္ဂတွင်ရမှုချုပ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာမနေ့ကပြောဆိုလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေဟာစိုးရိမ်စရာကောင်းတာကြောင့်လွန်ကျွေးကောင်စီအနေနဲ့အလေးနက်ထားစဉ်းစားကြံပြောဖို့တိုက်တွန်းခဲ့ရကြောင်းလည်းအတွင်ရမှုချုပ်ကပြောပါရယ်။ရခိုင်ပြည်နယ်အရေးမနေ့ကဆွေးနွေးခဲ့တဲ့လွန်ကျွေးကောင်စီကတော့လက်ရှိအခြေအနေတွေပေါ်စိုးရိမ်ကြောင်းနဲ့ပြစ်ခတ်တွေဆုံးသတ်ဖို့တင်းမာမှုတွေရှင်းချဖို့တရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အရသားတွေကိုကာဝယ်ဆောင်ရွက်ဖို့လူမှုရေးစီးပွားရေးအခြေအနေတွေပုံမှန်ပြင်ပြအောင်ဆောင်ရွက်ဖို့နဲ့ဒုက္ခသည်ပြဿနာကိုဖြေရှင်းဖို့တိုက်တွန်းကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါ။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့လတဲ့ ARS အစိုးရဖွဲ့ကနေရာဆောင်ရဲတပ်ဖွဲ့တွေကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်လူကြီးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာလူခွေချူပေါက်မှုတွေရှိတယ်ဆိုပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာကဝေဖန်နေတာပါ။မြန်မာဆိုရတာဝန်ရှိသူတွေကတော့လူကြီးအန္တရာယ်ကဥပဒေနဲ့အညီဆောင်ရွက်နေကြောင်းနဲ့လူခွေချူပေါက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်အရေးယူမယ်ကြောင်းသတိပြုထားတယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆက်စုကြည်ကလည်းနိုင်ငံတွင်းမှာရှိနေသူတွေကနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြစ်ခတ်ဖြစ်ရာဒေသကလူအလုံးကိုကူညီဆောက်ရှောက်နိုင်အောင်ကြိုးပမ်းနေကြောင်းပြောဆိုထားပါတယ်
။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာဒီကနေ့ကြာသပတေးနေ့မနေ့စောပိုင်းပုဂ္ဂလိကဘာသာရေးချောင်းတစ်ခုမိလောင်လို့23ဦးသေဆုံးရပါတယ်။ဒါရုခိုရန်အစ်တီဖာကီယာဘာသာရေးချောင်းရဲ့ចောင်းသားအိတ်ဆောင်အပေါ်ဆုံးထက်မှာမနေ့လင်းအားကြီးအချိန်မိလောင်ခဲ့တာလို့မိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။တည်ဆုံးသူတွေထဲမှာတော့အသက်73နှစ်နဲ့18နှစ်ကြားယောက်ျားကလေး22ဦးနဲ့ဆရာ2ဦးတို့ဖြစ်ပါတယ်။မိလောင်နေတာကြောင့်အိတ်ဆောင်တွေကိုဝင်တဲ့တခုတည်းသောတကပောက်ကိုသွားမရဖြစ်ခဲ့တယ်လို့ပြတင်းပောက်တွေကလည်းတန်တိုင်တွေနဲ့ကာယံထတာကြောင့်ထွက်ပြေးလို့မရဖြစ်ခဲ့တာပါ။မိကိုမှုန်ပြီးတည်ဆုံးတဲ့အနေထားလို့လည်းမိသက်ဌာနတာဝန်ရှိသူတွေကပြောပါတယ်။ကျောင်းကနေကဲထုတ်ခဲ့ရတဲ့ကျောင်းသား18ဦးတည်းက6ဦးတို့ကတော့စိုးရင်စီရအနည်းအထားနဲ့ဆေးရုံတင်ထားရပါတယ်။မိလောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေစေဖြစ်ပါလေရှင်
။နျူကလ িয়ার နဲ့မစ်ဆိုင်းတုံးလက်နဲ့စမ်းသပ်မှုတွေလုပ်နေတဲ့မြောက်ကိုရီးယားပေါ်တွုံးမြင့်ဖိအားပေးဖို့နဲ့လေကြောင်းနိုင်ငံရေးခြေနေတွေကိုဆွေးနွေးရမှာပါဝင်တက်ရောက်ဖို့အမေရိကန်နိုင်ငံခြေဝန်ကြီးရက်စတီလက်ဆန်ဒီကနေ့ပဲဗြိတိန်နဲ့ပြည်သစ်ဆိုးအတောင်ရှိရင်းနဲ့လန်ဒန်မြို့တော်မှာတွေ့ဆုံနေပါတယ်။ဝန်ကြီးတီလာဆန်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အရင်ဆုံးတွေ့ဆုံခဲ့တာပါ။အမေရိကန်နိုင်ငံခြေဝန်ကြီးနဲ့ဗြိတိန်နိုင်ငံခြေဝန်ကြီး ဘော်ရစ်ဂျွန်ဆင်ပြည်ထောင်နိုင်ငံရေးဒါရိုက်တာနီကိုလတ်စ်ဒါရဗီယာရုနဲ့တွေ့ဆုံရမှာတော့မြောက်ကိုရီးယားရဲ့ရန်လိုပြီးဥပဒေမဲ့တဲ့လောရက်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ကြောင်းလဲဗြိတိန်နိုင်ငံရဲ့ဝန်ကြီးချုပ်ကသတင်းထုတ်ပြန်ထားတာပါ။အာမဟာရီကိမုန်တိုင်းတံခံရတဲ့အမေရိကန်ပြည်သူစုနဲ့ကာရီဘီယံဒေသကအမေရိကန်ပိုင်ပေါ်တိုရီကိုနဲ့ဗာဂျင်အိုင်လန်ဒ်ကျွန်းတွေဗြိတိန်နဲ့ပြင်သစ်တို့ကပိုင်ဆိုင်ရတဲ့နယ်မြေတွေမှာအကူအညီပေးအတွက်လဲသုံးနိုင်ငံထိပ်တန်းတန်မှန်နေဆွေးနွေးဖို့စီစဉ်ထားကြတာပါ။မွန်လွဲပိုင်းမှာတော့လီဗျားနိုင်ငံမှာအာနာရှင်ခေါင်းဆောင်မူမဂရာဖီဖက်ရှားတပြက်ခံရတဲ့2011ခုနှစ်ကစလို့နိုင်ငံရေးမတည်မငြိမ်အခြေအနေတွေကြုံနေရတာတွေကိုအာရုံစိုက်ဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဆွေးနွေးပွဲမှာတော့သုံးနိုင်ငံထိပ်တန်းတန်တမန်တွေအပြင်ကုလသမဂ္ဂရဲ့လီဗျားနိုင်ငံဆိုင်ရာအထူးတန်တမန်အီတလီ၊အီဂျစ်နဲ့အာရဗ်စော်ဝါမျိုးပြည်အစု UAE နိုင်ငံရဲ့ဝန်ကြီးတွေလည်းပါဝင်တက်ရောက်ချက်မှာဖြစ်တယ်လို့လည်းကြိုတင်သတင်းထုတ်ပြန်ထားပါတယ်
။ရုရှားနဲ့ဘယ်လာရုစ်နိုင်ငံတို့ရဲ့ဒီကနေ့ကြာသပတင်းနေ့စတင်တဲ့စီးရီးလေ့ကျင့်မှုရဲ့ပမာဏနဲ့သဘောတဘာဝအပေါ်မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့ဝင်နိုင်ငံတွေကြားစိုးရိမ်မှုတွေရှိနေပါတယ်။ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေအတွင်းကနေရာ6နေရာမှာလုပ်တဲ့စီးရီးလေ့ကျင့်မှုမှာတော့တပ်ဖွဲ့ဝင်အင်အား12,900ပါဝင်ပြီးလေယာဉ်အစင်း80တင်ကားအစင်း250နဲ့စစ်သင်္ဘော10စင်းတို့ပါဝင်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အခိုင်အမာခုခံကာကွယ်ရေးသဘောတဘာဝနဲ့စီးရီးလေ့ကျင့်တာဖြစ်ပြီးတခြားနိုင်ငံဒါမှမဟုတ်လဲနိုင်ငံတွေအပေါ်ဓာတ်ရိုက်ချင်းချောက်မှုမဟုတ်ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကညင်ကြက်ကဖော်ပြပါတယ်။ဒီလိုရှာမှုတွေကအင်းကြီးချင်းနိုင်ငံတွေဥရောပနိုင်ငံအလုံးအပေါ်ချင်းချောက်မှုမဟုတ်ဘူးလို့လဲဘယ်လာရုစ်ဘက်ကမနေ့ကပြောဆိုပါတယ်စီးရီးလေ့ကျင့်မှုတွေကတော့စက်တင်ဘာလ20ရက်နေ့အထိကြာမြင့်မှာဖြစ်ပါတယ်ရှင
်ကြာသပတေးနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးသွားကြတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်နေမြက်ချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဖို့နောက်အကူအညီလိုနေသူတွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ဥရောပသမဂ္ဂကမြန်မာအစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်အကြမ်းဖက်မှုတွေကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကအင်အားအလွန်ကျွံသုံးကင်တွယ်မှုပေါ်အထူးစိုးရိမ်ကြောင်းလည်းပြောပါတယ်မြန်မာဘက်ကအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေတိမ့်နဲ့ချီထွက်ပြေးလာတဲ့ကိစ္စကလက်တင်ခံနိုင်စရာမရှိဘူးလို့လည်းပြောပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင်
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်ဖို့အကူအညီလိုအပ်နေသူတွေအားလုံးကိုလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေချက်ချင်းပေးဖို့ဥရောပသမ္မတကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။ဥရောပသမ္မတရဲ့နိုင်ငံသားရေးရာမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဟီရီနီကဒီကနေ့ဥရောပလွှတ်တော်မှာအခုလိုပြောဆိုလိုက်ပါတယ်
။ First immediate priority end the tensions, the violence.De-escalate. Violence must stop immediately.
ပထမဆုံးအရေးတကြီးလုပ်ရမှာကအကြမ်းဖက်မှုတွေတင်းမာမှုတွေကိုအဆုံးသတ်ဖို့ပါ။အကြမ်းဖက်မှုတွေချက်ချင်းရပ်ရပါမယ်။လူခွင့်ရေးကိုအားလုံးကလေးစားလိုက်နာရမှာပါ။လက်နက်နဲ့အရက်သားတွေအပေါ်အကြမ်းဖက်မှုတွေကနေကင်းလို့ရေးအတွက်ကတော့လုံခြုံရေးတပ်ဖွဲ့တွေမှာအထူးပဲတာဝန်ရှိတာဝန်ယူရမှာဖြစ်ပါတယ်။ဒုတိယချက်အနေနဲ့ကတော့လူဝက်နေသူတွေကိုအားလုံးကိုလူသားချင်းစာနာမှုအထောက်အကူတွေအရေးပေါ်ပေးရဖို့ဖြစ်ပါတယ်။
ERSC အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုဥရောပသမ္မတဘက်ကရှုတ်ချတဲ့အကြောင်းဒီလူတွေကိုဥပဒေအတိုင်းဆောင်ရွက်ရမယ်လို့လည်းအတိအလင်းပြောပါတယ်။ဒါပေမဲ့ဒေတာတွေအကြမ်းဖက်မှုတွေကိုကင်တွယ်တဲ့နေရာမှာမြန်မာလုံခြုံရေးတပ်တွေအင်အားအလွန်အကျွံအသုံးပြုမှုကိုတော့ဥရောပသမ္မတဘက်ကအလွန်ပဲစိုးရိမ်တယ်လို့ဥရောပသမ္မတရဲ့နိုင်ငံခြားမူဝါဒရေးရာအကြီးအကဲဖယ်ရီကာမော့ခီရီနီကအခုလိုပြောပါတယ
် That we are very much aware and concerned.about the excesses during the security operations
မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လုံခြုံရေးစစ်ဆေးရေးတွေမှာအင်အားအလုံးအကျွံအသုံးပြုမှုတွေကိုသိရှိထားပြီးအလွန်ပဲစိုးရိမ်တဲ့အကြောင်းရှင်းရှင်းလင်းလင်းပြောကြားလိုပါတယ်။ဒါကြောင့်လည်းဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်းများစွာရောက်ရှိလာပြီးဒီဘက်ခေတ်ကာလရဲ့အဆိုးအဝါဆုံးဒုက္ခသည်ပြည်ပကကြီးတစ်ခုဖြစ်လာရပါတယ်။ဒီချိန်လေးကဘယ်လိုမှလက်ခံနိုင်စရာမရှိသလိုတခြားဒေသတွေကိုပါမတိမငြိမ်ဖြစ်လာစေမယ့်အန္တရာယ်လည်းရှိပါတယ်။
ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူက၄သိန်းလောက်ရှိနေပြီလို့ကုလသမဂ္ဂကခန့်မှန်းပြောဆိုပါတယ်။မြန်မာအစိုးရဘက်ကတော့ဒေသတွင်းကလူတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်အာရခန်ရိုဟင်ဂျာကဲတင်ရေးတပ်ဆိုတဲ့အဖွဲ့ကလုပ်တာလို့ပြောပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးထင်လင်းရဲ့ပြောဆိုချက်ကတော့
The terrorist group so called Arkan Rohingya Salvation Army အကျန်းဖက်ဝါဒီအဖွဲ့ Arakan Rohingya Salvation Army လို့ခေါ်တဲ့အဖွဲ့ကတတိယနိုင်ငံမှာအခြေချခွင့်ရမယ်လို့လူတွေကိုလှည့်ပြားပြောဆိုစည်းရုံးပြီးအိမ်တွေကနေထွက်ခွာသွားဖို့လုပ်နေတာပါလို့သံမတ်ကြီးဦးထင်လင်းပြောဆိုခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကမွတ်စလင်တွေအများစုနေထိုင်ရာမောင်တော်ဘူဒီတောင်ရသေတောင်ဒေသတွင်ကမြန်မာဆွေရရဲ့လုံခြုံရေးကင်းစခန်း30လောက်ကိုတစ်ချိန်နဲ့တစ်ပြိုင်နက်အကြမ်းဖက်တိုက်ခိုက်ခံခဲ့ရတာကြောင့်မြန်မာအစိုးရဝန်တန်းတွေနဲ့အရက်သားတွေတည်ဆုံခဲ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အကြမ်းဖက်မှုတွေကြောင့်ပေါ်ပေါက်လာရတဲ့အခြေအနေကိုချက်ချင်းတုံ့ပြန်တဲ့အနေနဲ့ဥရောပသမဂ္ဂဘက်ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်ထပ်ယူရို3သန်းထပ်တိုးထောက်ပံ့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင် ARSA အုပ်စုရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကရှုတ်ချပြောဆိုကြပါတယ်။ဒါပေမဲ့မြန်မာလုံခြုံရေးတပ်ဖက်ကဒေသတွင်းတရားဥပဒေစိုးမိုးရေးဆောင်ရွက်ချက်တွေမှာအင်အားအလွန်အကျွံမသုံးဖို့ကိုတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
။မတင်ကီထိုက်ပြောပြခဲ့တာပါရှင်။ကိုပီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့မြန်မာအစိုးရကစတင်ပြင်ဆင်နေပါပြီ။ရခိုင်ပြည်နယ်မှာအကြမ်းဖက်တိုက်ခိုက်မှုတွေလက်တလောဖြစ်ထားတာမို့လို့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှာအခက်အခဲရှိနိုင်ပေမဲ့လည်းလက်ရှိအနေအထားနဲ့ကန့်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထဲပေါ်သွားမယ်အကြောင်းရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးကပြောပါတယ်။အပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်။
ပြည်ခဲ့တဲ့ရက်ပိုင်းကနိုင်ငံတော်သမ္မတဦးထင်ကျော်ကိုယ်တိုင်ဖွဲ့စည်းပေးထားတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီအနေနဲ့ဒီကနေ့နေပြည်တော်မှာပထမဆုံးအကြိမ်အစည်းအဝေးပြုလုပ်ခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်နဲ့ဒုတိယသမ္မတဦးမြင့်ဆွေဦးဆောင်တဲ့မောင်တော်ဒေသစုံစမ်းစစ်ဆေးရေးကော်မရှင်တို့ရဲ့အကြံပြုချက်တွေအားလုံးကိုပြန်လည်ဆန်းစစ်ပြီးဝင်ကြီးဌာနအလိုက်နှစ်ပတ်အတွင်းစီမံချက်ရေးဆွဲပြီးစတင်လှုပ်ဆောင်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌဒေါက်တာဝင်းမြတ်အေးက VOE ကိုပြောပါတယ
်အကြံပေးချက်ထဲမှာပါတဲ့အကောင့်ထဲဖော်ရမယ့်ကိစ္စတွေကိုဝင်ကြီးဌာနအလိုက်ကျွန်တော်စီမံချက်ကလေးရေးဆွဲရမယ်သူဝင်ကြီးကလာဝကဆိုပါဝင်ကြီးဟိုကျမ်းမိုင်နဲ့အာကစားဆိုဘယ်လိုပေါ့စသဖြင့်ဝင်ကြီးဌာနလိုက်လမ်းမဆက်သွယ်ရေးဆိုဘယ်လိုပေါ့နော်အဲ့လိုမျိုးကြီးကျွန်တော်ဆက်သွယ်ရေးအဲ့ဒီကိစ္စလားဆက်ကြည့်ရေးဆွဲပါမယ်ခင်ဗျာအဲ့ရေးဆွဲချက်ကိုကျွန်တော်တို့နှစ်ပတ်အတွင်းမှာကျွန်တော်အပြီးရေးဆွဲပြီးတော့စီမံချက်ဒီအကုန်လုံးဆွပြီးတော့မဟာဒီဝါစီမံချက်ဆိုကျွန်တော်ပေါင်းဆက်လိုက်မှာဖြစ်ပါတယ
်ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသမှာမွတ်စလင်အကြမ်းဖက်အုပ်စုတွေရဲ့လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုကြောင့်ရခိုင်ပြည်နယ်တွင်မတည်မငြိမ်မှုတွေဖြစ်ပွားခဲ့တာပါဒီအခြေအနေတွေကြောင့်ရခိုင်အကြံပေးကော်မရှင်တွေရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရမှာအခက်အခဲရှိနိုင်ပေမဲ့လက်ရှိမြေပြင်အခြေအနေနဲ့ကန့်ညီတဲ့အကြံပြုချက်တွေကိုဦးစားပေးအကောင့်ထဲပေါ်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်။ခုနကပြောသလိုအခက်အခဲရှိနေတာဆိုတေချာတော့ရှိရဲ့အခက်အခဲကတော့အဲ့တော့အကောင့်ထဲပေါ်ရခက်ခဲပြီမယ်ကျွန်တော်ခုနကပြောပြီးပြီကျွန်တော်အခုလက်ရှိအခြေအနေနဲ့တကယ်အကျိုးရှိမဲ့ကိစ္စတွေကိုပဲဦးစားပေးအကောင့်ထဲပေါ်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ရဲ့အကောင့်ထဲပေါ်မှုတွေကအခက်အခဲကို
ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေးကော်မတီအနေနဲ့ရခိုင်ပြည်နယ်တွင်မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းတစ်ခုကြားအတူရှင်တွဲနေထိုင်ရေးရခိုင်ပြည်နယ်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေး IDV စခန်းတွေပိတ်သိမ်းနိုင်ရေးအကြမ်းဖက်တိုက်ခိုက်မှုတွေပပျောက်ရေး1982မြန်မာနိုင်ငံသားဥပဒေအရနိုင်ငံသားအခွင့်အရေးရရှိရေးစတဲ့အကြံပြုချက်တွေလှုပ်ဆောင်ဖို့တာဝန်ပေးအပ်ခြင်းခံထားရတာဖြစ်ပါတယ်ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပြည့်အစုံအစည်းအဝေးခန်းစာထဲမှာရခိုင်ပြည်နယ်တွင်ဘာသာရေးနဲ့လူမျိုးရေးအပေါ်အခြေခံပြီးလွတ်လပ်စွာသွားလာခွင့်နဲ့ပတ်သက်ပြီးခွဲခြားကန့်သက်တာတွေကိုအဆုံးသတ်ဖို့လည်းထည့်သွင်းအကြံပြုထားတာပါကိုဖီအာနန်ကော်မရှင်ကအကြံပြုထားသလိုလွတ်လပ်စွာသွားလာခွင့်အတွက်1982နိုင်ငံသားဥပဒေတိုင်းနိုင်ငံသားစီစီရေးလုပ်ငန်းစဉ်ကိုအရှိန်မြှင့်ဖို့လိုတယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ
်အကြံပြုချက်ကိုကြည့်လိုက်လို့ရှိရင်82နိုင်ငံသားဥပဒေနဲ့National verification process you အချိန်နဲ့အချိန်နဲ့မှာလို့အကြံပေးထားတာအင်မီတန်ကောင်းတဲ့အကြံကျွန်တော်တို့တကယ်တော့အဲ့ဒီဟာကိုအချိန်နဲ့ရမယ်အဲ့တော့ကလည်းအဟန္တာကြီးအခက်အခဲကြီးအနှောက်အယှက်ကြီးအများကြီးကြုံခဲ့အဲ့အဲ့ဒီဟာကြီးကြောင့်မတီးချီနေတာပို့ပြီးတော့ဖြစ်လာတာအဲ့တော့ကျွန်တော်တို့ဒါကိုနီးလန်းချမယ်အချိန်ရောပြည့်ပြီး National verification လုပ်လို့ရတဲ့စက်တွေပြီးလို့ရအောင်ကျွန်တော်တို့ဆောင်ရွက်လို့ရှိရင်မရနိုင်တာအကြောင်းမရှိဘူးဘာလို့လဲဆိုတော့အခုအချိန်ကြီးတွေပါအကုန်လုံးကဟိုကျွန်တော်ပြန်လက်ခံရမှာကြီးလည်းရှိတယ်။နောက်ပြီးလမ်းမှာရောက်နေတဲ့လူတွေလည်းရှိတယ်။သူတို့တွေတတိချာချာတော့တကယ်လွတ်လပ်စွာသွားလာနိုင်ဖို့နဲ့တည်ရင်ဝင်သွားလာဖို့ဆိုတာလက်ထဲမှာဟိုဒီ verification ကချင်တော့ဒါအများကြီးဟိုအခွင့်အလမ်းတွေရလာမှာဖြစ်တယ်။
ဩဂတ်လ25ရက်နေ့ရခိုင်ပြည်နယ်မောင်တော်ဒေသမှာအကျန်းဖတ်တိုက်ခိုက်မှုတွေဖြစ်ပွားချိန်ဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပြစ်သက်အစီရင်ခံစာထုတ်ပြန်တဲ့အချိန်နဲ့လဲတိုက်ဆိုင်နေတာပါ။ ရခိုင်ပြည်နယ်တွင်မကြသေးခင်ကဖြစ်ပေါ်ထားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ရခိုင်နယ်အခြားဒေသခံတိုင်းနာတွေနေရက်စွန့်ခွာထွက်ပြေးနေကြသလိုကုလသမဂ္ဂရဲ့ခန့်မှန်းချက်အရမွတ်စလင်ဒုက္ခသည်တွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းနေချီထွက်ပြေးနေကြတာဖြစ်ပါလိမ့်ရှင်။
မမြင်မြင်ခိုင်စုစည်းတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်အရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဗုဒ္ဓဦးနေကတကပိတ်ဆွေးနွေးပွဲကျင်းပခဲ့ပြီးအထူးစိုးရိမ်ကြောင့်ကြေညာချက်တရက်ထုတ်ပြန်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုယ်တိုင်လည်းရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေအဆုံးသတ်အောင်ဆောင်ရွက်ဖို့မြန်မာအစိုးရကိုဖိအားပေးတိုက်တွန်းနေပါတယ်။ဒီအပေါ်သုံ
ထူးဆန်းရင်ကြောင့်စင်ညာချက်တည်းရဲ့ထုတ်ပြန်ခဲ့တယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရခိုင်ပြည်နယ်ပြဿနာဟာဒေသတွင်မတည်မငြိမ်ဖြစ်စေတဲ့အကြောင်းချက်တစ်ခုဖြစ်လာနေတယ်လို့ဆိုပြီးအစံဖတ်မှုတွေအဆုံးသတ်နိုင်အောင်ဆောင်ရွက်ဖို့မြန်မာဆွေရကိုတိုက်တွန်းခဲ့ပါတယ်။
ဒီလိုကုလသမဂ္ဂဘက်ကတိုက်တွန်းပြောဆိုမှုတွေစိုးရိမ်ကြွေးနေပတ်သက်လို့ရခိုင်မျိုးသားပါတီအေအန်ဒီဥက္ကဋ္ဌဒေါက်တာအေးမောင်ကတော့လုံခြုံရေးကောင်စီမှာဘယ်လိုဆုံးဖြတ်ချက်မျိုးပဲခြားခြားမြန်မာဆွေရနေနဲ့ကိုယ်နိုင်ငံရဲ့အချုပ်အခြာအာဏာတည်မြဲဖို့အတွက်လုံတဲ့လုံထိုက်တာကိုပဲလောက်ရမှာဖြစ်တယ်လို့ပြောပါတယ်။စစ်စင်ရေးကိုရက်ခိုင်တဲ့ဘိုးလေးတွေ့တယ်။အဲ့ဒါကတော့မ ကျွန်တော်တို့ကဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီက
ကျွန်တော်တို့ရဲ့အချုပ်ချက်အနာဒီတန်ခံရေးဖို့အတွက်မြန်မာနိုင်ငံကိုအုပ်ချုပ်ခွင့်ရတဲ့အစိုးရတရက်အနေနဲ့မမမမမလုပ်ပြန်လုပ်ဖြစ်တာကိုလုပ်ဖို့လိုပါလိမ့်မယ်။ပေါ်ရူနီကကုလသမဂ္ဂလုံခြုံရေးကောင်စီမှာရခိုင်ပြည်နယ်ပြည်ပခါနယ်ပတ်သက်လို့တကပိတ်ဆွေးနွေးပွဲကျင်းပခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့အကြမ်းဖက်ကော်မရှင်ရဲ့တိုက်တွန်း
ပါလို့ဆောင်ကျင်ရအောင်မှာတကယ်တမ်းလက်တွေ့မှာတော့လုံနိုင်မဲ့အခြေအနေတိတ်မရှိလာဘူးလို့နိုင်ငံကြီးလေလာတုံးသက်သူသတင်းစာဆရာဦးစိုးအောင်မြင့်ကပြောပါတယ်။ညီမအစိုးရဒေါ်သစုကြည်ကတော့ဒီပြောပါလိမ့်မယ်။ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကသူ့ရဲ့ကူပန်တဲ့ဟာတွေကိုဒါဒီလုံနေကြိုင်မယ်ဆိုတာတွေဒီပြောလိမ့်မယ်။ဒါမဲ့ဒီဟာတွေအကောင့်ထဲပေါ်ဖို့ဆိုတဲ့ လိုဟာမျိုးတွေကအများကြီးဆက်ပြီးတော့ဖြစ်လာနိုင်တယ်လို့တော့ကျွန်တော်မြင်တယ်ဘာဖြစ်လို့ဆိုတော့အခုဆိုရင်တစ်ဖက်ကပြောနေတာတွေရှိတယ်စခန်းအစ်စ်တွေအဲ့ဒီမှာဒုက္ခတွေစခန်းမျိုးတွေပေါ့နော်ခုနှစ်ခုလောက်ထပ်ဖွဲ့မယ်ဆိုတာတွေတော့ဒါကြီးကဒေါက်ဆာဆူကြီးပြောတာနဲ့ကွာခြားတယ်ဒေါက်ဆာဆူကြီးကဒီတပိန်းလောက်ရှိတဲ့ဒီစစ်တွေဘက်ကဒုက္ခတွေစခန်းတွေကိုတော့မှဒါဖြည်းဖြည်းနဲ့ဖြတ်သိမ်းတဲ့အစီအစဉ်တွေဆဲဖို့ကိုပြန်တော့အစီအစဉ်ခံစားပါလဲပါတယ်အဲ့ဒါတွေကိုလုပ်ဖို့သူကအဲ့ဒီအစီအစဉ်တွေရှိတယ်လုပ်လဲလုပ်နေတယ်ဒါပေမဲ့အခုဟာကထပ်ထပ်ပြီးပေါ်လာမဲ့ဟာတွေကသူအကောင့်တွေပေါ်လို့မရနိုင်တဲ့ဟာတွေပဲဖြစ်နေတော့အဲ့ဒါကိုခွဲပြောမှပဲဖြစ်မယ်အစိုးရအနေနဲ့တော့ဟုတ်ပါတယ်ဒါပေမဲ့လူကြီးဆိုင်ပိုင်းဆိုင်ရာအုပ်ချုပ်ရေးပိုင်းဆိုင်ရာတွေရဲ့လက်ပါဆောင်ရွက်မှုတွေကအဲ့ဒါဖြစ်မလားမဖြစ်ဘူးလားဆိုတာကျွန်တော်တို့မပြောနိုင်ပါဘူး
ရခိုင်ရင်းနဲ့ပတ်သက်လို့လက်တလောနိုင်ငံကပြင်းပြင်းထန်ထန်ဝေဖန်မှုတွေနဲ့ဖိအားတွေတိုးလာနေချိန်မှာမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ပြတင်တယ်လို့မြန်မာအမျိုးသမီးသမဂ္ဂ BWU ဥက္ကဋ္ဌမတ်တင်နေမျိုးကပြောပါတယ်
ဒီရခိုင်ရင်းနဲ့ပတ်သက်လို့ရှိနေမြန်မာအစိုးရအနေနဲ့ကပြောမယ်ဆိုပူးပေါင်းဆောင်ရွက်မှုကိုလုံးဝလက်မခံတဲ့သဘောမျိုးရှိတာပေါ့နော်ဒီစုံစမ်းစစ်ဆေးရေးအပဒီလာမဲ့ကိစ္စတွေဆိုလို့ရှိနေလည်းဒါအရာလုံးဝလက်မခံတဲ့နေရာတွေကလည်းရှိတယ်ဆိုတော့လေဘာသာရေးအတမမြင်တာပုံမှန်ပြီးတော့မှဒီနိုင်ငံတကာအတွက်ဒီလိုခေါ်မယ်စိတ်နောက်ဆက်ဖြစ်စီအားလုံးအားမဖြစ်စီတော့ဖြစ်စီလည်းဖြစ်နေပါမှာအဲဒီဒီလိုအခြေအနေကိုဒီထက်ပုံမှန်ဆိုးရတာမျိုးတွေဖြစ်စေချင်လို့ဆိုရင်တော့တတိယတတိယနဲ့ကိုယ့်ရဲ့ဟိုဒီနိုင်ငံကိုဒေသနဲ့ မထိခိုက်စေဘဲနဲ့ကိုယ်နိုင်ငံရဲ့အထူးခြားအာဏာကိုလည်းပဲအစိုးရအမှားအမှန်မှန်နဲ့မကြောက်ဘူးသူကတည်းကမဟုတ်ဘဲနဲ့အတိုင်းအတာတစ်ခုထိလာတော့ဒီနိုင်ငံတကာရဲ့အားလုံးကိုစိတ်မှုတွေကိုလက်ခံပြီးသူချင်းနဲ့ဆန္ဒချမှတ်လို့ရှိတယ
်လူကြီးကောင်စီမှာမြမအရေးဆွေးနွေးတဲ့မနေ့ကတနေ့ထဲမှာပဲကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကိုဖီအန်အန်ကျပ်ဘေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲဖော်ဖို့လဲမြမအစိုးရကိုတိုက်တွန်းပါတယ်ကိုဖီအန်အန်ကျပ်ပြုချက်တွေကိုအကောင့်ထဲဖော်ဖို့အတွက်မြမအစိုးရကဖွဲ့စည်းထားတဲ့ကော်မတီအနေနဲ့ကတော့အကြံပြုချက်တွေကိုလာမဲ့သတင်းနှစ်ပတ်အတွင်းသက်ဆိုင်ရာဝန်ကြီးဌာနအလိုက်အစီအစဉ်တွေကိုရေးဆွဲတင်ပြပြီးတော့မဟာဗျူဟာစီမံကိန်းတည်းရဲ့ပြင်ဆင်သွားမှာဖြစ်တယ်လို့အကောင့်ထဲဖော်ရေးကော်မတီဥက္ကဋ္ဌက VUE ကိုပြောထားပါတယ်ရှင်
မကင်ပြူတွေစူးစီးတင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကအခြေအနေတွေကိုဒီမှာပဲရန်နာပြီးအခုရှမ်းပြည်နယ်ဘက်ကိုလည်းအလဲပေးပြရစီရှင်။ NCA အပြစ်ရက်လက်မှတ်မထိုးနိုင်သေးတဲ့ TNLA တောင်ပလောင်တပ်ဖွဲ့နဲ့မြမတပ်မတော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာရက်ဆက်ဆိုးသလိုဖြစ်နေတဲ့တိုက်ပွဲတွေအတွင်းအပြန်အလှန်ပစ်ခတ်ကြတဲ့လက်နက်ကြီးတွေကြောင့်ဒေသခံရွာသားတွေတင်ဆောင်နေရပါတယ်။လက်ရှိမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေတယ်လို့လည်း UPDJC တာဝန်ရှိသူတွေကသုံးသပ်ထားပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။တလနီပါရပ်တန့်နေတဲ့မြမတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့ DNLA တို့ရာတိုက်ပွဲဟာဒီရက်ပိုင်းမှာဆက်တိုက်ဖြစ်ပွားလာခဲ့တာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်မတူမြို့နယ်၊နန်းဆန်မြို့နယ်နဲ့ကြောင်မဲမြို့နယ်တွေမှာမြမတပ်မတော်နဲ့မနေ့ကတရက်ထဲတိုက်ပွဲ၃ကြိမ်ဖြစ်ပွားခဲ့တယ်လို့ DNLA ပြန်ကြားရေးရာရှိဗိုလ်မှူးတိုင်းကျော်ကပြောပါတယ်။
သမဏေနဲ့ဒီလိုကြည့်ရမှာအဒမီယာမှာပြန်ဆက်ဖြစ်တယ်။ပြီးတော့နမ်သမဏေနဲ့မဒမီယာဖြစ်တယ်။ဒါနဲ့ဒီနည်းနဲ့ပါရီယာအဖြစ်အကြောင်းရတော့ဒီမြန်မာတပ်မတော်ကသမဏေလေးရှာနေတဲ့ခြေနေရာကိုသူကတော့ရှောက်ဖြစ်တယ်။ပြီးလို့လာရှိတယ်။လက်ဖက်ရည်နဲ့တက်လို့ဖြစ်သွား။နမ်သမဏေနဲ့တမပြည့်တဲ့စတဲ့ကမြန်မာတပ်မတော်ကတော့အဲဒီကြဆုံးနေတယ်ကျွန်တော်ရင်းနေတယ်ကြည့်ရတယ်။
နန်းဆန်မြို့နယ်ဟူးခင်ကျေးရွာနဲ့မမိုင်မိန်ကွန်းကျေးရွာကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြမတပ်မတော်ဘက်ကထိခိုက်မှုရှိခဲ့တယ်လို့ DNLA ဘက်ကပြောဝင်မယ်လဲတီးခြားတိမ်မပြုတ်နိုင်သေးပါဘူး။အင်ကန်နေ့ကကြောင်မဲမြို့နယ်လွယ်ကလေးထက်ဘက်ကျေးရွာတောင်ကျောမှာလည်းမြမတပ်မတော်နဲ့ DNLA တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲမှာလက်နက်ကြီးတန်ကြောင့်ကျေးရွာသားတွေနေရာကနေသိမ်းရှောင်နေရတယ်လို့ရှမ်းပြည်နယ်တန်းပလောင်အမျိုးသားပါတီဗဟုလူမှုဆောင်ကော်မတီဝင်လည်းဖြစ်ပြည်ထောင်စုငြိမ်းချမ်းရေးပူးတွဲဆွေးနွေးမှုကော်မတီ UBDGC ရဲ့သွေးမှုဖွဲ့ဝင်တာလှဖေကပြောပါတယ
်။ပြည်နယ်လေးဖက်ကသူတို့နေတဲ့ခရီးရွာဖက်ကိုဗမာတပ်မတော်ကတက်လာပြီးတော့မှပုံစစ်ဆင်တာပေါ့ဗျာ။လက်ဖက်ထိပ်ပြီးတော့မှတိုက်ပွဲဖြစ်ပွားတယ်။တိုက်ပွဲဖြစ်ပြီးဆိုရင်လည်းနဲ့ကြီးလည်းနဲ့ငယ်တွေနဲ့ရန်တာမာနာထုတယ်မဲမဲမြင်တဲ့အကုန်ထုတော့ကိုယ်ကိုမဖြစ်အောင်ကြီးရလွားရတာဝါချောင်းကတရားတော်လူတို့ရတာ
ဒီလိုနှစ်ရက်ဆက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့မြမကမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မသိရသေးပါဘူး။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အစိုးရတာဝန်ရယူပြီးနောက်ပိုင်း2019ခုနှစ်ဟာငင်းချမ်းရေးနှစ်ဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေတက်မှတ်ပြောဆိုခဲ့ပါတယ်။ငင်းချမ်းရေးလုပ်ငန်းစဉ်အတွက်27ရာစုပင်လုံးကပြည်ထောင်စုငင်းချမ်းရေးညီလာခံကိုနှစ်ကြိမ်တိုင်တိုင်ကျင်းပနိုင်ခဲ့သလိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းသူတွေနဲ့လည်းဖိတ်ဆုံဆွေးနွေးခဲ့ပါတယ်။ဒါပေမဲ့လက်ရှိအနေအထားကငင်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေတယ်လို့UBDG စီအသွေးမှုဖွဲ့ဝင်တာလှဖေကပြောပါတယ
်။ကျွန်တော်ဒီတော်ရတော်တာဝန်ခံပုဂ္ဂိုလ်ကဘယ်လိုပဲဆန္ဒရှိရှိဘယ်တော့ပဲကြိုးစားကြိုးစားသူ့မှာကလက်နက်မရှိဘူးလေ။ခုကလက်နက်ကံရတပ်ဖွဲ့အချင်းချင်းတွေဟာတကယ်ဟိုမိတ်အစာတွေဖြစ်နေတာ။သူတို့ရဲ့သဘောထားကအဓိကဆိုဖြစ်နေတယ်။ဒီရင်းနှီးရရှင်းမှုဘယ်စကားဝိုင်းကဘယ်လိုမှရှေ့ဆက်မတိုးနိုင်ဘူး။ကျွန်တော်တို့လည်းဒီ UBDG စီမှာအဆန့်ကုန်ပြောဆိုရှင်းလင်းခဲ့တာပဲ။ရင်းနှီးရစကားဝိုင်းက
ရှမ်းပြည်နယ်အတွင်းဒီရက်ပိုင်းမှာတော့မြမတပ်မတော်နဲ့တောင်ပလောင်တပ်ဖွဲ့တို့အပြင်မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့ပါတိုက်ပွဲဖြစ်ပွားလာခဲ့တာပါ။ဒါ့အပြင်ကချင်ပြည်နယ်ဘက်မှာလည်းကချင်လွတ်လပ်ရေးတပ်မတော် KNA နဲ့မြမတပ်မတော်တို့ဟာစစ်ရေးသိမ်းမှနေဆဲလည်းဖြစ်ပါတယ်။မြမတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့သုံးဖွဲ့ဟာ UWSP ဝပြည်သွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဒေသတိုင်းသားလက်နက်ကိုင်ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC ဖွဲ့ဝင်တွေဖြစ်ပါတယ်ခင်ဗျာ။
နိုင်ကုန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လိုတယ်။သောတာရှင်တွေနားဆင်လိုတယ်၊တေးတချင်းတွေတောင်းယူလိုတယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ဆက်သွယ်လို့ရတော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့အရင်ဆုံးကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသားဒေသအသီးသီးကသတင်းစုံလင်ကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုလည်းနားဆင်ကြရမှာပါ။ဒီအစီအစဉ်တွေကမှအခုအရင်ဆုံးကျမရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ရှင်။ဒီတစ်ပတ်မှာတော့ဘဝနှောင်းပိုက်မှာစိတ်ကစဉ်ကလျာဖြစ်တဲ့ယောဂအကြောင်းကိုတင်ပြပေးထားပါတယ်။အသက်60ကျော်လာသူတွေမှာပိုးပြီးတော့စဖြစ်လာတဲ့ဒီစိတ်ယောဂမျိုးဟာထင်ထားတဲ့လက်တွေမှာနည်းနည်းပိုးပြီးဖြစ်နေတဲ့အကြောင်းစိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီလိုစိတ်ယောဂမျိုးအသက်ကြီးပိုင်းမှာဘာကြောင့်ဖြစ်ရလဲ။ယောဂဖြစ်ခြင်းမဖြစ်ခြင်းကိုဘယ်လိုလက္ခဏာတွေကိုတွေ့ရင်သိနိုင်လဲ။ထိရောက်တဲ့ကုသဆောင်ရှားမှုတွေကရှိနိုင်ပါမလားဆိုတဲ့အကြောင်းတက်မတော်စေတကတူစိတ်ကျန်းမာပညာဌာနပါမောက္ခဌာနမှုနဲ့အုံနောက်နဲ့အာယုံကျော်စိတ်ပိုင်းဆိုင်ရာယောဂအထုကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคผมขอกระตานญาณวินจอครับเพราะว่าหน้าไว้เฉยมาดิสึกสึกเลยอ่ะဖြစ်တယ်ယောဂဖြစ်တယ်နေတာကညီမတွေကမှာဘယ်လိုနေသားရှိလဲဆရာ
။အသက်ကြီးပိုင်းမှာဒီအသက်နောက်ပိုင်းမှာစဖြစ်တာကိုနည်းနည်းတော့သင်ရကြတာပေါ့လေ။ဒီ date night ကျဆိုဗီညာဒါမွေ date paraphernalia ဆိုတာကတရားမှာတယောက်ပတ်ဝန်းကျင်လောက်ရှိတယ်လို့သူဒီကနာရီအရာပို့တာပေါ့ဒါပေမဲ့ဒီကနည်းနည်းလေးပုံမဲလို့ခံမှန်းရပါတယ်ခင်ဗျာဘာကြောင့်လဲဆိုတော့တွေ့ရတဲ့ကိစ္စတွေကတဖြည်းဖြည်းများများလာတော့လीတိရခိုင်တုံးနဲ့အထက်ပတ်ဝန်းကျင်လောက်ရှိမယ်လို့ခံမှန်းရပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒီယောဂကဘယ်လိုအချိန်မှာစဖြစ်လေ့ရှိရလဲဆရာ
ဒီစိတ်ထောက်ကြံတဲ့ဝေဒနာတွေဆိုတာကတော့ရင်းမြစ်ဖြစ်နိုင်တယ်ဆိုတော့ညာလေဒီ later life လို့ခေါ်တဲ့အသက်ကြီးပိုင်းမှာဖြစ်တဲ့ဟာကြတော့ကျွန်တော်တို့က international late onset schizophrenia group ဆိုပြီးတော့လေ့လာအဲ့ဒီခါမှာဒီ baseline schizophrenia like psychosis တွေကဆောက်တဲ့ပုံရနောက်ပိုင်းမှာတွေ့ရတာများတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီယောဂါတွေဖြစ်ရတဲ့အကြောင်းရင်းဒါမှမဟုတ်ဖြစ်ဖို့အန္တရာယ်ရှိစေနိုင်တဲ့ဒီ risk factor ပေါ့ဆရာနော်အဲ့ဒါတွေကိုရှင်းပြလို့ရပါ
ဒီသားစုရာသီဝင်ပေါ့ဒီသားစုထဲမှာအသက်ကြီးပိုင်းမှာဒီယောဂါဖြစ်တယ်ဆိုရင်ဖြစ်တာကိုသွားပြီးတွေ့ရပါတယ်ဒါဆိုကြတော့ဟို depression လိုမျိုးရှိတဲ့ဒီသားစုတွေမှာလည်းလား16ရာခိုင်နှုန်းလောက်ကဒီ late night schizophrenia ဖြစ်သွားတာတွေကိုလေ့လာသိရတယ်ပေါ့လေနောက်တစ်ခု sensory deficit လို့ခေါ်တဲ့မြင်အကြားအာရုံမှာထူးရင်းတာတွေရှိတယ်ဆိုရင်အဲ့ဒီလူတွေက late night schizophrenia very late onset schizophrenia ဖြစ်တာမျိုးကိုသွားတွေ့ရတယ်နောက်တစ်ခုကသူရဲ့ premorbid personality ဆိုတာဟိုမူလရှိတဲ့ကိုယ်ကြီးကိုယ်သေးပေါ့ကိုယ်ကြီးကိုယ်သေးပုံစံမှာဒီဘဝတစ်ယောက်လုံးမှာစီကြားလေးနေတတ်တယ်အထီးကျန်စွာနေတတ်တယ်သူများကိုလည်းတန်တရားစိတ်ကြီးများတတ်တယ်ဆိုတဲ့ကိုယ်ကိုယ်သေးကြည့်တဲ့သူတွေကလိမ့်လိုက်စီဆိုရင်းရဖြစ်ဖို့အန္တရာယ်များပါတယ်။နောက်တစ်ခုကတော့ social isolation ပေါ့။လူတွေနဲ့ရောနှောမနေဘဲနဲ့တိကျနေတတ်တယ်၊တယောက်တည်းနေတတ်တယ်၊အပြူကြီးတူတူကြီးလိုပုံစံမျိုးတွေပြီးလိမ့်လိုက်စီဆိုရင်းရဖြစ်ဖို့အခွင့်အလမ်းများတာကိုသွားတွေ့ရပါတယ်။နောက်တစ်ခုကတော့ neuropsychological abnormalities ဆိုတာကတော့အာရုံညောနဲ့စိတ်ပိုင်းဆိုင်ရာသွေးမြေတွေရှိတယ်ဆိုတာကြတော့နည်းနည်းလေးဟိုထူးထူးခြားခြားကြောင်းနေနေတာမျိုးတွေလည်းရှိတတ်ပါတယ်။နောက်မျိုးသမီးတွေကမျိုးသားတွေနဲ့စာလို့ရှိရင်အဲ့ဒါ late night schizophrenia ဖြစ်ဖို့အခွင့်အလမ်းတော်တော်များပါတယ်။အမျိုးသမီးက2ယောက်ကနေ3ယောက်လောက်ဖြစ်တဲ့ဆိုရင်အမျိုးသား1ယောက်လောက်ပဲဖြစ်တာမျိုးတွေ့ရသလိုသူ့လေ့လာချက်ဒီမှာကြတော့အမျိုးသမီး20လောက်ဖြစ်မှအမျိုးသား1ယောက်လောက်ကဖြစ်တယ်ဆိုတော့သွားပြီးတွေ့ရပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်နိုင်ခြေတဲ့အန္တရာယ်တွေကိုသိချားတဲ့အတွက်ကာကွယ်ဖို့အတွက်ဆိုလို့ရှိရင်ဆရာဘာတွေကိုအဓိကထားပြီးတော့လုပ်ရလဲ
။ Sampling ဆိုရင်မိသားစုထဲမှာဖြစ်တဲ့ကိစ္စကတော့ကိုယ်ကာကွယ်ရွေးချယ်လို့ရတဲ့ကိစ္စမဟုတ်တော့ဘူးတော်တော်လေးခဲရင်နေပေါ့လေဒါပေမဲ့သွားသွားပြန် sensory deficit ဟလာအမြင်ကြားအာယုံရှုရင်းတာတွေနဲ့ပတ်သက်ကြကျွန်တော်တို့ကာကွယ်ပေးနိုင်တယ်မြင်ကြားအာယုံကြံကြားအောင်နားကြားကိရိယာတွေဆက်တင်ပြတာမျိုးတို့သူ့မျက်စိဆိုလို့ရှိရင်လည်းအတွင်းနေခွဲပြတာမျိုးနောက်သူ့ရဲ့ကိုယ်ကြီးကိုယ်စားလည်းကျွန်တော်တို့ကြောင်းလဲလို့မရဘူး social isolation လို့ခေါ်တဲ့တိကျနေတာတွေကြတော့ကျွန်တော်တို့အဲ့လိုမနေပြအောင်လူမှုရေးထဲမှာပါဝင်လာအောင် Christian လက် Christian ညောက်ဘုရားဘာသာဆိုတဲ့ဘုရားဘာသာညောက် Muslim ညောက် ဘာသာရေးဆိုင်ရာတွေနဲ့ဆွဲဆောင်သိမ်းသိမ်းပြီးတော့သူတို့ကိုတိကျမနေပဲနဲ့ညာနဲ့ပါဝင်ပတ်သက်လာအောင်လုပ်တဲ့ဤနဲ့ကူညီပေးလို့ရပါတယ်။သို့သော်ပြောတဲ့အမျိုးသမီးဒီပို့ဖြစ်တယ်ဆိုတော့ကျွန်တော်တို့မကာကွယ်နိုင်ဘူး။သို့သောအာယုံရောနဲ့စိတ်ပိုင်းဆိုင်ရာကြေတနာတွေသူရင်းချက်တွေဖြစ်အောင်ကတော့ဘဝနေနည်းထိုင်ပြီးမှန်ကန်မယ်ဟလားလေငန်းနေမှန်မှန်လုပ်မယ်အေးယောဝါအိတ်မယ်အဟာရပြုဝါမျှတာတဲ့အစားအသောက်တွေစားမယ်သူတဲ့နည်းတွေနဲ့အာရုံရောပိုင်းဆိုင်ရာယောဂတွေဖြစ်အောင်ကာကွယ်နိုင်တယ်ဆိုလို့ရှိရင်လေဒီမိတ်ကိုက်ကျေစုပညာကိုကာကွယ်ပြီးသားဖြစ်သွားမယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာခဲ့ရောဆရာကြီးဘလို့စောစောသိနိုင်တဲ့လက္ခဏာတွေစောင့်ကြည့်ဖို့လိုတယ်
စိတ်စဉ်လျယောဂမှာတော့အားလီအွန်ဆက်ပေါ့ငငယ်ရွယ်ရွယ်ဒီမှာဖြစ်တဲ့ယောဂတွေလိုမျိုးပဲယောဂလက္ခဏာတွေရတော့ဖြစ်တာပေါ့နော်တချို့ negative symptom လို့ခေါ်တဲ့ဟလာအနုလက္ခဏာသဘောဆောင်တဲ့တယောက်ပြနေတာမလို့စင်မကန်ဖြစ်တဲ့ရည်မထိုးခြင်းအစာမကားခြင်းသက်သက်ရရနေခြင်းဆိုတော့အဲ့လိုဖြစ်နေတာမျိုးတွေကကြတော့လူငယ်လေးတွေမှာပုံများတော့စိတ်ကြီးပိုင်းမှာအဲ့ဒါမျိုးတွေသိမတွေ့ရဘူး formal thought disorder လို့ခေါ်တဲ့အတွေးအခေါ်နဲ့ပတ်သက်ပြီးတော့ချူရင်းချက်တွေမှာလူငယ်ပိုင်းမှာပုံတွေ့ရပြီးစိတ်ကြီးပိုင်းမှာသိမတွေ့ရဘူးနောက်တစ်ခုကယုံမားကြုံခြင်းနဲ့သံနေရစိတ်လွန်ကဲခြင်းတွေနဲ့သူ့ကိုမကောင်းကြံတဲ့ပြုစားတွေအိမ်ထဲမှာဖောက်ဝင်လာပြီးတော့အနောက်ဆက်ပေးမယ်အန္တရာယ်ပြုမယ်လို့ထင်နေတဲ့စိတ်တွေမှာကြတော့ငယ်တော့မှသိမဖြစ်ဘဲနဲ့ကြီးရဲ့အခါဖြစ်တာတွေကပိုဖြစ်တယ်။နောက်တစ်ခုကတော့ hallucination ပေါ့ဟိုတုံ့ဆော်မှုမဲ့အာရုံမှားတွေနဲ့ပတ်သက်လာလို့ရှိရင် early onset နဲ့နည်းနည်းလေးကြွားချတာက early onset မှာငယ်တော့မှဖြစ်တဲ့ကလေးတွေက sensory motor ဒီအထူးသဖြင့်တော့ auditory ပေါ့အသံကြားတာတွေပိုများတယ်။ဒီအသက်ကြီးလာတဲ့အခါဖြစ်တာကြတော့ multiple modality ပေါ့အသံကြားတာရောအယုတ်မြင်တာရောအနံ့ရတာတွေရောရောပြောင်းပြီးတော့ဖြစ်တဲ့ပြင်ဆော့ဆော့ပြီးတော့ယုံမားလွန်စိတ်နဲ့တုံ့ဆော်မှုမဲ့အာရုံမှားကြတာတွေဒီတော့ပြီးတော့ဆက်ဆက်မှုရှိနေတယ်ဆိုတာလေးကိုလည်းတွေ့ရပါတယ်ခင်ဗျာ။နောက်လူငယ်ရင်းနဲ့ပတ်သက်လို့ဒီကြနေတတ်တာကတော့လူငယ်ဘဝနဲ့စိတ်မကွာတတ်ဘူး။နောက်တစ်ခုကဉာဏ်ရည်တို့မှတ်ဉာဏ်တို့လုံဆောင်ခြင်းနဲ့ပတ်သက်ပြီး structure brain condition တွေပေါ့။ဘုံတော်ထဲမှာပြည့်စည်တာနဲ့ပတ်သက်လို့ရှိမယ်ဆိုရင်တော့ငယ်ပိုင်းမှာဖြစ်တာနဲ့အကြီးဘက်မှာဖြစ်တာတွေအလွန်အမင်းကွာခြားမှုမရှိဘူး။
ဟုတ်ကဲ့ဆရာကြီး။အဲ့တော့ဒီလက္ခဏာတွေတိတိတသာစပြပါရင်တော့ဖြစ်စုကုသမှုအပိုင်းမှာဘာတွေကိုအဓိကထားပြီးလုပ်တ
ဲ့ငယ်ဘဝတွေနဲ့မတူတာကစိတ်ယောဂကုသတဲ့စိတ်ပြီးတဲ့ဓာတ်တွေကဒီသက်ကြီးရကတော့လုံးဝကောင်းကောင်းသက်တာရပြီးတော့ခုနကကြောက်ရတာခံတော့ကတခါဒီမှာမသက်မသာလေးနဲ့အညစ်မခံနဲ့ရှင်နေတာသူတွေတွေ့ရခင်ဗျအဲ့တော့တွေ့ရတော့ဖြည်းဖြည်းပြီးတဲ့အခါမှာလည်းစနစ်ကျပြီးဖို့လိုသလိုနည်းနည်းနဲ့စပြီးတော့ဖြည်းဖြည်းချင်းတူတူတူတူပြေးရမယ်တတိချပြေးရမယ်များသောအားဖြင့်လူငယ်တွေကပြေးတာရဲ့တစ်ဝက်လောက်ပဲပြေးရတတ်တာများပါတယ်အဲသူတို့ဆေးပြေးတာအင်တန်ဗျူးဆက်ရတဲ့အပြင်ဖြည်းရဲ့ဆိုးဆိုးတွေမပေါ်လာအောင်ဖြည်းဖြည်းဆိုးဆိုးတွေကိုလည်းပေါ်လာမပေါ်လာဘူးယူဆိုင်ကြည့်နေပြီးတော့စနစ်ကျပြုစုကတော့လိုပါတယ်ဖြည်းဖြည်းတာလည်းမကဘဲနဲ့တချို့လိုအပ်လို့ရှိရင် ECD ယူခေါ်တဲ့ shock ရိုက်ပြီးတော့ electrocardiography ဆက်ပြီးပြေးလို့ရပါတယ်ခုနောက်ပိုင်းမှာတော့ modify ECD ပေါ့လေ VC နဲ့ VC စနစ်ကျပြေးပြီးတော့အန္တရာယ်မဖြစ်အောင်ပြေးလို့ရနေပါပြီနောက်တစ်ခုကစိတ်နဲ့လူမှုရေးပိုင်းဆိုင်ရာပြုစုကူညီဆောင်ရှောက်မှုတွေရတော့ဒီသားစုတွေမကဘူးဘေးပတ်ဝန်းကျင်ကလူတွေရောဒီလူမှုရေးလူမှုဝန်ထမ်းဝန်ကြီးဌာနတို့ဟာမျိုးလက်ကျစ်ရှင်ကြီးတို့စသဖြင့်ပေါ့လေဒီ NGO တွေအားလုံးကလည်းဝိုင်းဝန်းပြီးတော့ပူးပေါင်းပါဝင်ပြီးတော့ကူညီဆောင်ရှောက်မှုတွေစိတ်ပိုင်းရုပ်ပိုင်းဒီမူရင်းကူညီမှုတွေလုပ်ပေးဖို့လိုပါတယ်ခင်ဗျာနောက်တစ်ခုကတော့အရေးကြီးဆုံးကတော့မိသားစုဝင်တွေပါပဲမိသားစုဝင်တွေကယောဂအကြောင်းကိုလည်းနားလည်မယ်ဆီးရီရဲ့အကြောင်းဆီးရီရဲ့အဖြစ်တွေဘယ်လိုတွေပေါ်တတ်တယ်ဆီးရီရဲ့အကျိုးတွေကဘာတွေရှိတယ်ဆီးကိုမှန်မှန်တိုက်မှအကျိုးကျေးဇူးရှိနိုင်တယ်ဆိုတဲ့အကြောင်းတွေကိုမိသားစုကိုပညာပေးထားပြီးတော့မိသားစုနဲ့အတူတွဲပြီးတော့ကုမာတာလည်းဒီယောဂအောင်မြင်မြင်ငြင်းငြင်းဆန်းဆန်းပြောက်ပြင်းအောင်ပူတတ်နိုင်တဲ့ယောဂဖြစ်တယ်ဆိုတဲ့အကြောင်းပြောပြချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးများကြီးချင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်ပြန်ဆက်ပေးနေတဲ့ဂျာမန်ဧကနာကိုတောက်တာနေမနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်။အခုမြမရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။မြမပြည်မှာအစိုးရအဆက်ဆက်ကမူရစ်ဆေးနှိမ်နင်းရေးလှုပ်ရှားမှုတွေနဲ့ဆင်နွှဲနေပေမဲ့ပြဿနာဟာပုံမှုဆိုးဝါးလာနေတဲ့အကြောင်းဥအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါရဲ့ရှင
်။မမွေးစေတက်တဲ့ဤအစီအစဉ်ကိုအမေရိကန်အစိုးရကဆက်လက်ကူညီမှာဖြစ်ကြောင်းလွန်ခဲ့တဲ့လ23ရက်နေ့ကနေပြည်တော်မှာကြေညာချက်ထုတ်ပါတယ်။ဗမာအစိုးရရဲချုပ်နဲ့တွေ့ဆုံဆွေးနွေးအပြီးမှာအမေရိကန်သံအမတ်ကကူညီဖို့ကတိပေးလိုက်တာဖြစ်ပါတယ်။မြန်မာစာနယ်ဇင်းတွေမှာမွေးစေဖမ်းဆီးတဲ့သတင်းကိုအများဆုံးတွေ့နိုင်ပါတယ်။လွန်ခဲ့တဲ့ဇွန်လ26ရက်နေ့ဟာကုလသမဂ္ဂမွေးစေတက်ဖြစ်ရေးနေ့ဖြစ်တဲ့အတွက်မြန်မာနဲ့ထိုင်းမှာမွေးရစေဖြစ်စည်းတဲ့ပြပွဲတွေကျင်းပပါလေ။ရှမ်းလက်နက်ကင်ကလည်းမွေးရစေမိရှို့တဲ့အခါအနားလုပ်ပါလေ။မွေးရစေအများအပြားဖန်ဆီးနိုင်တာကိုတိုက်ဖက်ရေးအောင်မြင်တဲ့အနေနဲ့မြန်မာနဲ့ထိုင်းအစိုးရကယူဆပုံရပါလေ။ဒါပေမဲ့ဖန်ဆီးရမိတဲ့ပမာဏဟာအလွန်နည်းသေးတယ်လို့ မူရစေဝန်ထမ်းတွေကဆိုပါတယ်မြန်မာနဲ့ထိုင်းမှာထုတ်လုပ်တဲ့မူရစေကိုဘင်္ဂလားဒေ့ရှ်အိန္ဒိယနဲ့အခြားအရှေ့တောင်အာရှဒေသကိုတင်ပို့နေကြောင်းသိရပါတယ်တင်ကားဝင်းနဲ့စစ်ဘူအပါအဝင်မူရစေမောက်ခိုမှုနဲ့အပြစ်ပေးခံရသူ13,500ရှိတယ်လို့ AFP သတင်းမှာဖော်ပြပါတယ်မနစ်ကတဲ့ဆိုင်မူရစေပြစ်မှုပေါင်း50ရာခိုင်နှုန်းတိုးပွားလာတာတွေ့ရပါတယ်
အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနရဲ့လွန်ခဲ့တဲ့မတ်လထုတ်နိုင်ငံတကာမူရစ်ဆေးချုပ်ကံရေးမဟာဗျူဟာအတွဲတင်မှလည်းဗမာပြည်ကိုစိတ်ကြွဆေးအများဆုံးထုတ်လို့ရဒေတာအဖြစ်သတ်မှတ်ထားပါတယ်။ကမ္ဘာဘိန်းဈေးကွက်ရဲ့20ရာခိုင်နှုန်းဟာမြန်မာပြည်ကထွက်တာဖြစ်ပါတယ်။အရှေ့ပိုင်းနေဆက်ဒေတာတိုင်းသားလက်နက်ကင်တွေကြီးစိုးရဒေတာမှာစိတ်ကြွဆေးအများဆုံးထုတ်လုပ်နေတယ်လို့ဆိုပါတယ်။လက်နက်ကင်အဖွဲ့တွေထဲမှာ90ရာခိုင်နှုန်းဟာမူရစေနဲ့မကင်းနိုင်ဘူးလို့ရဲမူကြီးဟောင်းဦးခန်းအောင်က DVB သတင်းဌာနနဲ့တွေ့ဆုံစဉ်ဇွန်လတုန်းကပြောကြားခဲ့ပါတယ်။ဒါကြောင့်မို့ငញ្ញန်ရေးဆွေးနွေးတဲ့အခါမှာမူရစေကိစ္စပါထည့်သွင်းသင့်တယ်လို့အကြံပေးထားပါတယ်။မူရစေထုတ်လုပ်မှုတိုးပွားလာတာကိုဖန်ဆီးရမိတာတွေကသက်သေပြနေပါတယ
်။တောင်ယာလှူစားသူတွေဝင်းစာမလောက်တဲ့အခါမှာ3လလနဲ့ဝင်ငွေပိုရနာနဲ့ဘင်းကိုစိုက်ပြိုးကြပါတယ်။ထွက်တဲ့ဘိန်းကိုဂုံတွေကအင်တန်ယာရောက်လာဝယ်တာမို့အိမ်မှာတင်ထားလို့ရတဲ့ဂုံပစ္စည်းဖြစ်ပါလေ။တချို့ဆိုရင်ဘိန်းမထွက်မီကလေးကငွေကြိုပေးထားပြီးထွက်သမျှကိုဝယ်တာမျိုးလည်းရှိတယ်လို့ရဲမှူးကြီးဟောင်းဦးခန်းအောင်ကပြောပါတယ်။ဘိန်းဆိုင်လို့ချမ်းသာလာတယ်ဆိုတာမရှိပဲဘိန်းဝယ်ယူပြီးဘိန်းပြူချက်သူတွေကသာချမ်းသာလာတယ်လို့ဆိုပါလေ။တောင်ယာလုံငန်းဖွံ့ဖြိုးတိုးတက်လာရင်ဘိန်းဆိုင်ပြုံးမှုနည်းပါးနိုင်စရာအလားအလာရှိပါတယ်။ဒါပေမဲ့ဒီလိုဖြစ်ဖို့ဆေးစုနှစ်နဲ့ကြီးပြီးကြာနိုင်ပါလေ။ထိုင်းနိုင်ငံမှာဘိန်းစားထိုးစိုက်ပျိုးရေးကိုနိုင်ငံခြားအခုကြီးနဲ့ကြိုးပမ်းတာအနည်း30ကျော်မှလက်ရှိအခြေအနေကိုရောက်လာပါတယ
်။လွန်ခဲ့တဲ့မတ်လကုန်မှာ NLD အစိုးရတက်လာပြီးနောက်မူရစ်ဆေးဝါးအဖမ်းအစည်းတွေများလာတာကိုတွေ့နိုင်ပါတယ်။မူရစ်ဆေးနဲ့ပတ်သက်တဲ့ပညာပေးအစီအစဉ်တွေတိုးချဲ့လာတာကိုလည်းတွေ့နိုင်ပါတယ်။ဒါပေမဲ့မူရစ်ဆေးဆိုင်ရာမှုကင်းတွေကိုကင်တွယ်ရမှာဥပဒေနဲ့အဖွဲ့အစည်းအားနည်းနေသေးတယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကဆိုပါတယ်အစိုးရအစစ်အစဟာတိုက်ဖြတ်ရေးလုပ်ငန်းကိုတိုးချဲ့လုပ်ကင်နေပေမဲ့မူရစ်ဆေးပြဿနာဟာပိုပြီးတော့ဆိုးဝါးလာနေကြောင်းပြည်ထောင်စုဝန်ကြီးကိုယ်တိုင်မနစ်ကပြောသွားပါတယ်မူရစ်ဆေးဝါးတိုက်ဖြတ်ရေးဌာနရဲ့အင်အားကိုမတိုးချဲ့နိုင်တာဟာလဲအားနည်းချက်တစ်ခုဖြစ်ပါတယ်လူရင်အား30ရာခိုင်နှုန်းလိုအပ်နေတဲ့ဌာနဖြစ်တဲ့အတွက်မနိုင်တဲ့ဝန်ကိုထမ်းနေရတယ်လို့ဖြစ်နေပုံရပါတယ
်။ဝိစေ3ဆွဲသူဥယျာဉ်တိုးပွားနေတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစီရင်ခံစာမှာဖော်ပြပါတယ်။စိတ်ကြွဆေးနဲ့ဘိန်းဖြူကိုအရေးဖြော်ပြီးအဲ့နဲ့ထိုးသွင်းတဲ့ဒလိကိစ္စလာတာမူဘိန်းရှူတဲ့ဒလိခစ်ကုန်သွားပြီလို့ဆိုပါတယ်။ဝိစေကိုအဲ့နဲ့ထိုးသွင်းသူများလေလေ HIV ကိုခုကစွမ်းအားကြယောဂါဆွဲကပ်သူတွေများလေလေဖြစ်ပါတယ်။မူရစ်ဆေးသုံးဆွဲသူ2000နီးပါးရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကဆိုပေမဲ့အရတားအတင်းအဖွဲ့နဲ့ကုလသမဂ္ဂကတော့3000နဲ့4000အကြားရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ဆေးဆွဲမှုကုသရေးဌာနပေါင်း83ခုရှိပါတယ်။ရန်ကုန်အမေရိကန်တာယုံကလည်းမြန်မာအစိုးရမူရစ်ဆေးတိုက်ဖြတ်ရေးအစီအစဉ်မှာအခုအညီပေးနေပါတယ်။မြမရက်တပ်ဖွဲ့ကိုလည်းမူရစ်ဆေးနေနေရင်းနဲ့ပတ်သက်ပြီးအမေရိကန်ကကူညီနေပါတယ်။ဒါပေမဲ့မူရစ်ဆေးတိုက်ဖြတ်ရေးမှာသုံးနိုင်တဲ့အစိုးရစွမ်းရည်မှာအခက်အတရှိနေပြီးတိုင်းရင်းသားချုပ်ကံရဒေသမှာမူရစ်ဆေးအများဆုံးထွက်နေတဲ့အတွက်ထိရောက်မှုမရှိတယ်လို့ဖြစ်နေပါတယ်။ဒီကနေ့အထိတော့မူရစ်ဆေးမှာပါဝင်တဲ့ထိပ်ပိုင်းပုံကူတွေကိုအစိုးရအာဏာပိုင်ကအရေးယူနိုင်စွာမရှိသေးကြောင်းအမေရိကန်နိုင်ငံရဲ့ဌာနမူရစ်ဆေးအစီရင်ခံစာအတွဲ1မှာဖော်ပြထားပါတယ်ခင်ဗျာ
။ဒီအောင်ခင်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးတုံတက်ချက်ပြန်လဲထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနက်ပိုင်းမှာလဲနားဆင်နိုင်ပါတယ်ရှင
်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေနဲ့ပြည်တွင်းလူကြုံရေးပြဿနာတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကဒီနေ့ကုလသမဂ္ဂအထူးသဖြင့်မီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ရခိုင်ပြည်နယ်ကအခြေအနေတွေကိုကင်တယ်မှုတွေမှာနိုင်ငံတကာကဝေဖန်မှုတွေထပ်ပေါ်နေချိန်မှာပဲအထူးသဖြင့်မီလာခံမတက်ရောက်တဲ့အတွက်နိုင်ငံတကာမှာထိထိရောက်ရောက်ရှင်းပြနိုင်တဲ့အခွင့်အရေးကိုထိခိုက်နိုင်ပါသလား။ ပြည်တွင်းရေးကိုအာရုံစိုက်ဖို့ပိုအရေးကြီးနေသလားဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းနှက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရက်လေးလိုက်အစီအစဉ်ကလည်းကြိုဆိုပါရစေ
။တနင်္လာတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စုစည်းတင်ပြချက်ဖြစ်ပါရစေ
။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့တောင်ပိုင်းဆန်းပြည်တက်မတော်ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစစ်နဲ့အဖွဲ့ဟာမြန်မာအစိုးရအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေသတွေကိုပြန်လာကြဖို့ပခိုင်ပြည်နယ်ပညာရေးမှူးရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်ဖို့အခက်အခဲတွေ့နေတဲ့အခြေအနေအကြောင်းတွေကိုကြားဆိုင်ရမှာပါရှင်။
မကနန်းဟောင်းပါရှင်တရင်တွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါတနင်္ဂနွေပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရစစ်ကနိုင်ငံတော်အတိုင်ပင်ခံရုံဖိတ်ကြားမှုနဲ့ဒေါ်အောင်ဆန်းစုကြည်ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့နေပြည်တော်မှာတွေ့ဆုံကြပါတယ်စက်တင်ဘာလ17ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကိုတွေ့ဆုံပြီး12ရက်နေ့ကတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းနဲ့တွေ့ဆုံတာဖြစ်ပါတယ်တွေ့ဆုံမှုမှာနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကငင်းချမ်းရေးနဲ့မူကြီးစေဝါတိုက်ဖြတ်ရေးမှာအမျိုးသမီးတွေပါဝင်ဖို့လိုတယ်လို့ပြောပြီးဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းကတော့ NCA စာချုပ်ပါအတိုင်းအတူလျှောက်လန်းဖို့ပြောကြားလိုက်ပါတယ်တနင်္ဂနွေလောအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာအစိုးရတပ်မတော်နယ်မြေစုံမွေးလှုပ်ရှားမှုကြောင့်အပြည့်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့ယခုနှစ်အတွင်းတိုက်ပွဲပြန်စိတ်လာတဲ့နောက်ပိုင်းတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတွေ့ဆုံတာဖြစ်တယ်လို့ NLD ပါတီအာဏာရလာတဲ့နောက်ပိုင်းဒေါ်အောင်ဆန်းစုကြည်နဲ့လည်းပထမဆုံးတွေ့ဆုံတာဖြစ်ပါတယ်
။အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ပိတ်ထားခံရတဲ့ရခိုင်ပြည်နယ်မောင်တော်ခရိုင်အတွင်းကစာတင်ကြောင်းတွေကိုခုရက်ပိုင်းတွင်ပြန်လည်ဖွင့်လှစ်မှာဖြစ်တဲ့အတွက်ဆရာဆရာမတွေအနေနဲ့တာဝန်ကျရာဒေတာတွေကိုပြန်လာကြဖို့ရခိုင်ပြည်နယ်ပညာရေးရုံးကကြေညာချက်တစ်ဆောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီကြေညာချက်ကိုဒီလ12ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပြီးမောင်တော်ခရိုင်အတွင်းကပညာရေးဝန်ထမ်းတွေအနေနဲ့စက်တင်ဘာလ19ရက်နေ့နောက်ဆုံးထားပြီးမိမိတာဝန်ကျရာနေရာကိုမပြတ်မကွက်ပြန်လာကြဖို့နဲ့ပြက်ကွက်တူတွေကိုဝန်ထမ်းစီမင်းစည်းကမ်းရအေးအေးယူမှာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ပူရီတောင်မြို့ပေါ်ကလုံခြုံရေးကောင်းတဲ့စာတင်ကျောင်းပေါင်း20ကိုတော့အခုရက်ပိုင်းအတွင်းဖွင့်လှစ်မှာဖြစ်ပြီးစစ်တပ်ကလုံခြုံရေးယူပေးမှာဖြစ်တယ်လို့ဗူရီတောင်မြို့ပညာရေးမှူးဦးညွန့်ဖေကပြောပါတယ်ပညာရေးဌာနကအခုလိုကြေညာချက်ထုတ်ပေမဲ့လက်ရှိချိန်နေရနေချောင်းတွေမှာတာဝန်ထမ်းဖို့လုံးဝမဖြစ်နိုင်သေးဘူးလို့ဂျင်းချောင်းကျေးရွာမှာတာဝန်ကျတဲ့ចောင်းဆရာတဦးကပြောပါတယ်ဩဂုတ်လ28ရက်နေ့ကမောင်တော်ခရင်တွင်မှာလုံခြုံရေးစခန်း30ကျော်ကိုပင်္ဂလီအကြမ်းဖက်တမားတွေတိုက်ခိုက်ခဲ့တဲ့အတွက်မောင်တော်ခရင်တွင်ကစာတင်ចောင်းပေါင်း20ကျော်ပိတ်ထားခဲ့ရတာဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကချင်းအမျိုးသမီးတဦးတောင်ယာကအပြန်မြေမြုပ်မိုင်းနှင်းမိပြီးတေဆုံးခဲ့ပါတယ်စက်တဘာလ17ရက်နေ့ကပလဝမြို့နယ်25မိုင်ကျော်ခန့်ဝေးတဲ့ကွန်းချောင်းဝကျေးရွာအုပ်စုငန်းချောင်းဝကျေးရွာနေဦးလောက်စုံနဲ့တော်ကံနွဲတို့ရဲ့သမီးအသက်39နှစ်အရွယ်မတ်သိန်းထိုက်ဟာတောင်ယာကပြန်လာတဲ့အချိန်မှာမြေမြုပ်မိုင်းနှင်းမိတာကြောင့်တေဆုံးခဲ့တယ်လို့ခုမီးမီဒီယာသတင်းဌာနမှအက်ဒီတာကိုပီတာလွယ်လူးကပြောပါတယ်ပလဝမြို့နယ်ဟာရခိုင်တပ်မ
ကျွန်တော်တို့ရဲ့အေအေတပ်ဖွဲ့ခြေကုပ်ယူထားတဲ့ဒေတာတစ်ခုဖြစ်ပြီးမြန်မာတပ်တော်နဲ့တိုက်ပွဲစတင်ဖြစ်ပွားတဲ့2005ခုနှစ်နောက်ပိုင်းကစပြီးမိုင်းနှင်းမီလိုတေဆုံးသွားတဲ့ဒေတာခံ5ဦးထက်မနည်းရှိခဲ့တယ်လို့ကိုပီတာကပြောပါတယ်။
ကချင်ပြည်နယ်ပမော်မြို့နယ်ရိုပတ်ကျောင်းဒုက္ခရဲစခန်းမှာခေါ်လုံပြီးပညာသင်ယူနေတဲ့16နှစ်အရွယ်ကျောင်းသားမောင်လဖိုင်စော်တိန်ဟာအပြင်ထွက်ပြီးတငယ်ချင်းတွေနဲ့အလဲတွားချိန်ရံဖြစ်ပြီးတားတန်ရံနဲ့တေဆုံးသွားခဲ့ပါတယ်။ ကိုရန်ကျောင်းသားဖြစ်တဲ့မောင်စော်တိန်ဟာစက်တင်ဘာ10ရက်နေ့ညက9:00ကျူရှင်ပြေးပြီးတငယ်ချင်းတွေနဲ့မြို့ထဲမှာအလဲတွားခဲ့ချိန်မှာဖြစ်ပွားခဲ့တယ်လို့
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်တွင်ကာလတံဖိုးကျ3,000တောင်းကျော်ရှိတဲ့စိတ်ကြွယူတုဆေးပြားအများပြားဖမ်းဆီးရမိတယ်လို့မူဆယ်မြို့မှရဲစခန်းကစခန်းမူတုရဲမူအေးမြင့်ကပြောပါတယ်။ စတမလ17ရက်နေ့ကမူရစ်တက်စုမူအထူးတုရဲမူကျော်ထေးဦးဆောင်တဲ့အဖွဲ့ဟာတရေအရာနံဖက်ကတရ9000တွားရာတိုးကိတ်အနီးမှာစောင့်ဆိုင်နေစဉ်မတင်ကဖွဲ့ကတစည်းကိုရက်တန့်ရှာဖွေရာကနေဖမ်းဆီးရမိချင်းဖြစ်တယ်လို့မူဆယ်မြို့မှရဲစခန်းကပြောပါတယ်။ဖမ်းဆီးရမိသူတွေကိုမူဆယ်မြို့မှရဲစခန်းကမူရစ်ပ16မြင်းဆောင်1,000တုံညာတက်ခွန်မူရစ်စေဝါနဲ့စစ်ကိုပြောင်းလဲစေတဲ့စေဝါများဆိုင်ရာပုံမှာ15မြင်
ကချင်ပြည်နယ်တနင်္ဂနွေနေ့အတွင်းရှိစစ်ဘေးရှောင်ပြည်သူတထောင်ကျော်နေရပြန်နိုင်ရေးအတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ညီညာရေးကွန်ရက်ကတာဝန်ရှိသူတွေကလည်းအစိုးရတက်မတော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးရာဒီလေမှုမရရှိသေးသလိုစစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့အခက်အခဲတွေ့နေစေအခြေအနေကိုတော့အမေရဲစုစည်းချက်ကိုနိုင်ငံရေးကနေခုလိုတင်ဆက်ပေးထားပါတယ်
ကချင်ပြည်နယ်တနင်္ဂနွေနေ့တွင်ရောက်ရှိနေတဲ့စစ်ဘေးရှောင်တွေနေရပြန်နိုင်ရေးအတွက်မြန်မာတပ်မတော်ခေါင်းဆောင်တွေကိုတွေ့ရောက်ညှိနှိုင်းခဲ့ပေမဲ့လည်းပြည်လည်မှုမရရှိခဲ့ဘူးလို့ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ်သူတွေတွင်မှတောက်တာခလန်ဆန်စွန်ကပြောပါတယ်ကျွန်တော်တို့တိုင်းမွန်းနဲ့ခနိုင်ကအပြန်တွေ့ဆုံတဲ့အချိန်မှာဒီ
ဆိုတော့ကျွန်တော်တို့ကအခုဒီတက်ဆိုင်ရာပြည်နယ်အစိုးရကိုစာရေးပြီးမှတစ်ခေါက်ပြန်ဟောစူးစမ်းဖို့လုပ်နေတယ်အဲ့ဒီအစ်စ်မှာပဲရှိသေးတယ်ကျွန်တော်တို့ဒီ JNNCA မထိုးတာတော့ဆက်တာပေါ်တော့ဒီလိုပြောဖို့လဲစပိတ်ဆိုင်ရာတော့အစိုးရကဟောလက်မခံနိုင်ဘူးပေါ့စက်တင်ဘာ9ရက်နေ့ကမြောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့တာပါ
အစိုးရတမတော်ကလည်းတနင်္လာနေ့အတွင်းအင်္ဂါ9ရက်ရွာနမ်ပြူချောင်းနီးပဝန်းကျင်နဲ့နမ်ဖြတ်ချောင်းပေးနားတွေမှာတပ်စခန်းတွေအခိုင်အမာတည်ဆောက်ပြီးနေရာယူထားတဲ့အတွက်စစ်ဘေးရှောင်ပြည်သူတွေနေရပြန်ဖို့ခက်ခဲတွေ့နေတယ်လို့တနင်္လာဒုက္ခရေးကူညီပေးသူတွေကပြောပါတယ်။စပိုင်းကတော့ဒီဂျွန်တော်အဲ့ဒီပို့မာယောနောက်ပြီးတော့ငကားကားမာယောနောက်ပြီးတော့ဒီဘက်ကဒီနမ်ပြူချောင်းခုဘက်ကန်
ဒီဘက်ကစတဲ့ဖြစ်ပေါ်ဟိုမိုင်းခွန်းစတဲ့ဖြစ်အဲ့ဒီနေရာဒီမှာကျတော့အားလုံးတူးချက်ထားတာပြီးရတယ်ခင်ဗျအင်္ဂါကနဲ့နမ်ပြူဒေတာစစ်ပေးရှောင်သောဆောင်ကျော်ကိုတနင်္လာနေ့အတွင်းဗာဒာရေးသင်းတော်တွေကနေနေရထိုင်ခင်းနဲ့စားတော့ရေးအတွက်အကူအညီပေးနေရပါတယ်ဇွန်လပရမပတ်ကစတင်ဖြစ်ပွားခဲ့တဲ့တနင်္လာနေ့အတွင်းအစိုးရတပ်မတော်နဲ့
ကျွန်တော်တို့ဒါအိုင်ဒီပီဘောနော်တကယ်ကံအနေနဲ့ဒါသိချောင်းအနေနဲ့ကျွန်တော်တို့ကိုမပြတ်မပြုတ်ပြောလို့ရဆိုရအနေနဲ့ဒုတိယအချက်ကတော့သာဝန်နေဖို့အဲစာစားဖို့တောက်ဖို့အတွက်ပေါ့အဲ့ဒါအခုလို့ဆရာအလူရှင်တွေဟိုနိုင်ငံကြီးပါတီတွေအနေနဲ့ပေးထားတဲ့သူထောက်ပံ့ပေးတဲ့အနေနဲ့စားနေတာပေါ့
လက်ရှိကချင်ပြည်နယ်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားစည်ရေးသိမ်းမှမှုတွေရှိနေသေးတဲ့အတွက်စစ်ဘေးရှောင်တွေနေရပြန်နိုင်ရေးဟာမရေရာသေးတဲ့အနေအထားမှာရှိနေပါတယ်ခင်ဗျဆက်ပြီးတော့ရိုးရဓလေ့လက်မှုပညာနဲ့မပပြောက်အောင်ဒေသအတွင်းလူငယ်တွေလုပ်ငန်းကိန်းကအဆင်ပြေအောင်ရည်ရွယ်ပြီးတော့တက်ထက်ဝါတဲ့အိမ်သုံးပစ္စည်းပြုလုပ်ရေးသင်တန်းကို တောင်ရိုးစာပေနဲ့ရင်ကျင်းမှုအသင်းကဦးဆောင်ပြီးရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့မှာသင်တန်းဖွင့်လှစ်ခဲ့ပါတယ်
တက်တွေဝါရဲအထူးပေါ်တဲ့ရှမ်းပြည်လူပြည်သားတွေအတွက်ဘလို့အကျိုးကျေးဇူးတွေရှိစေတယ်လဲဆိုတာကိုတော့နားမဟောမကနေစူးစီးတင်ပြထားပါတယ်။အသက်မွေးဝမ်းကြောင့်ပြုတ်နိုင်ဖို့ဆင်းရဲသားပပျောက်ဖို့အတွက်ရည်ရွယ်ပြီးတောင်ရိုးစာပေနဲ့ယဉ်ကျေးမှုအသင်းကဝါလက်မှုအခြေခံနည်းပညာသင်တန်း၊ကုန်ကြမ်းကနေကုန်ချောပြောင်းလဲမှုအတတ်ပညာတွေကိုဩဂတ်လ၂၁ရက်နေ့ကနေ၃၀ရက်နေ့အထိတောင်ရိုး
Jan Shaya Lekure, one a pillow tari at Tonsan Reha, Jama Yin and Yinu Delo, Piovare,
Akuga Luto, Yamaga, Hemiko Chayano. Wow, so you count a wine money, so that I count it, so that I will see what she carried on a pupo, we don't see that, so that could also know what the year, Bukutu Tari, the only by Polar Tabono.
But my thing, while I'm a check and nipping at the Nango, down Jimmy, pay up to Yakuama, Puinly Kerapi, did that win the new down yo, but oh, Lee Sun and Shan. อารมณ์อยากจะเสร็จแล้วเตยเอาตีนอยู่แค่บาดเลยเต็นน้ำมาปั้นโออมยมโยยีแขวอมยมโยอคายีโอยีบูสับยาแขวปอเป็นแท้แขวลิ้นปั้นซาเดปิซี่ฤกูวาติดตัวเนี่ยปิ้วลุเตนี้เต็นน้ำฤกูปั่วชาไปแค่บาดเลยเต็นน้ำตาไซลูก็รออคูลูเปียวบาดเลย
อันเขาเห็นมือเหลวในเดมเป็นทุ่งเหมือนนั่นเมื่อก่อนใครเอาไหนอันเขาเห็นง่ายว่าทางว่าเจ้าไหนดีดูเรื่องแต่แก่กูจะเชื่อไปเลยที่ข้าเยอโรปังโอโดโลตาฮาเช็คกับทงสามบ่อนจินารุตันบีมาว่าเลยพอเลยลูกตายยินตามพูดสิเดตรงพิวในเนื้อสูบีตินันลาพูนเบิดา
เต็นดังงานนี้ปวดชาไปเลยติงหันสารีกูยอมยันยาวยิ่งเปลี่ยนตัวเลี้ยงพู ปีสี่เดือนลบปีเองเลยต้องโยสาเป็นในยินเจมุอเต็นสี่กูยันละอันนั้นไปพูดเต็นนั้นนารีกูเปียวสุดท้าเจ้าเนี่ยเต็นนั้นนารีวิงเวียเอาเอริปีสี่เดือนกูต้องโยสาเป็นในยินเจมุอเต็นเย่ลูกกูเลยแต่อชอบตัดเปลี่ยนดอกอเต็นงานนี้เสกว่าชาปีเปลี่ยนยังชาปีตัวมาเพื่อเจ้าต้องโยสาเป็นในยินเจมุอเต็นตัวแพทย์ด้วยเยมูมาเข็มไม่สังกับเปียวเปียไปเลยเช่น
คุณสับปีเตรียมเจนจากกูน่าเสียใจมาบ้างเช่นตอนบ่ายฉันปิดตำรวจกองสองโบชกจี้อสึกในอพยพหาเนี่ยมาสวยอพยพกองสองหรือในกรีซึงเข้าไปเลยซาดินเจ้าหนุ่มจันเล็บเพื่อนเล่นมาเช็ดแดดเรียเสียเสียมาเรียนนี้เนี่ยดาวน์ใจอดีตกูเปลี่ยนละเจ้ากูรักแห่งจีเนี่ยจีนยังมุยงกับจีนยังชัดตาสองทุกเปลี่ยนท้าไปเลย
ตอนนี้สิ่งที่คุณน่าสนใจจะรักก็รู้เพียงในวันนี้ได้รับการอภิปรายในประเด็นแต่สิ่งที่มาเป็นส่วนตัวอย่างว่าเช่นจะมาการอันนี้ท่านในสัตย์ที่ต่างกันสุดที่ทุเรียนปีนี้ได้ตายอันตรีนว่ากันนักนักสิ่งกี่ยาระบ้าคุณเรื่องปีนี้ได้กูนายกันในเซนไอทีซีซั่นสะสมกับตั้งหนึ่งปีปีจีนยาเซนไอกันในสัตย์ไอทีไล่ดูมีแต่ต้องเสนอเนี่ยงานเสริมกันในนักเสนอไหนมาเลยคุณรอจ้าดับดินี่เนี่ยที่ตั้งยาวนี่เด็กนั่งงานการตรีนจริงจังกูกูอังเลือกจีนยาปีบ
အမေရိကန်ပြည်သူကိုကလေးဘဝမှာတရားမဝင်ရောက်လာပြီးပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြပြလိုက်တဲ့တမန်ဟောင်းဘရက်အိုဘားမားလက်ထက်ကဥပဒေနဲ့နေရပြန်မဖို့ဖို့အကာအကွယ်ပေးထားသူတွေနဲ့ပတ်သက်ပြီးသဘောတူညီမှုရလုနေပါချင်းနေရောက်ခဲ့တဲ့အကြောင်းတမန်ဒေါ်နယ်ထရန့်ကဒီနေ့ပဲပြောဆိုလိုက်ပါတယ်ဒီစီလိုခေါ်တဲ့အစီအစဉ်နဲ့ပတ်သက်လို့အထက်နဲ့အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေနဲ့အပေးအယူဆက်ဆက်ခဲ့တာတွေမရှိတဲ့အကြောင်းသမ္မတကဂျာတာဘင်းနဲ့ဆော်ပိုင်းတူတာလူမှုကွန်ရက်မှာပြောဆိုခဲ့ပြီးသိပ်မချခင်မှာပဲအခုလိုထပ်မံပြောဆိုလိုက်တာပါ။အာမဟာရီကိန်းတန်ကနေပြန်လည်ထူထောင်ရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့တင်ပြချက်တွေကိုနားထောင်ဖို့နဲ့မုန်တိုင်းတန်တင်သူတွေကိုတွစ်ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့ပဲဖလော်ရီဒါပြည်နယ်ကိုရောက်ရှိသွားပါတယ်။သူသမ္မတမိုက်ပန်စ်လည်းလိုက်ပါသွားတဲ့ခီးစဉ်အစဖြစ်နဲ့မွန်တိုင်းပူချက်ဖြတ်တန်းခဲ့ရာဖို့တ်မိုင်ယာဆိုရောက်ရှိလာပြီးနီပယ်စ်မြို့ကိုလည်းတွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံရှိုင်းကမှတင်းမြင့်အခြေအနေတွေကြုံရတဲ့ကုနာပြည်နယ်မှာဖက်စီကန်ထားတဲ့အရသားတွေကို AS အချမ်းပြဖွဲ့ကခေါင်းပြတ်တက်လိုက်ကြောင်းပြည်နယ်ဆိုရတောင်ဝရှိသူတွေကဒီကနေ့ပဲအတီးပြီးပြောဆိုလိုက်ပါတယ်။အစိုးရနဲ့ပတ်သက်စွန့်လွတ်မှုရှိတဲ့အရသားတွေတပြက်ခံရမှုကလွန်ခဲ့တဲ့နှစ်ကဖြစ်ခဲ့တာလို့လည်းပြည်နယ်အုပ်ချုပ်ရေးမှူးကအတီးပြီးပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်မြောက်ပိုင်းကမတင်းမြင့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအကြီးအကဲကပြင်းပြင်းထန်ထန်ဝေဖန်လိုက်တယ်လို့လွန်ကျော်ရေးကောင်စီကလည်းစိုးရင်ကြောင့်လည်းအခြေအနေကိုဟန်တားဖို့လိုအပ်တဲ့အကြောင်းမြန်မာဆွေးနွေးကိုတိုက်တွန်းပြောဆိုလိုက်ပါတယ်။
ကြာသပတေးနေ့ညပဲနောက်ဆုံးရထားတဲ့
မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ချာနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့ 9.30m/40m/49 ရိုးကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါလေရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.